Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါဆရာရှင်များခင်ဗျာ VOA American တန်ခါနေ2024ခုနှစ်ဒီဇင်ဘာလ22ရက်စနေညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီ Washington DC မြို့တော်ကနေတရားရိုက်စတင်နေပါပြီ။လိုင်းဒိုမီတာ1925 32နဲ့အခုစနေတနင်္ဂနွေမှာလိုင်းလက်မီတာ190ကနေ9:00အပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မှုကကျွန်တော်ဝင်းမင်ပါ
မင်္ဂလာပါကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးမှာပါသတင်းတွေထဲမှာဆိုလို့ရှိရင်အမေရိကန်ပြည်ထောင်စုမှရေဒိုအသုံးစရိတ်ကိုလွတ်တော်ကတောက်ကြနေနှောင်းပိုင်းမှာအတည်ပြုခဲ့တာကြောင့်အစိုးရလုံခြုံရေးရာရဆိုင်မဲ့အခြေအနေကနေရှောင်ရှားနိုင်လိုက်ပြီဖြစ်ပါတယ်ယေမင်နိုင်ငံဘက်ကနေပြစ်လွတ်လိုက်တဲ့ဒုံးကြီးဒဇင်းအစ္စရေးမျိုးတော်ကိုထိကျရောက်ပောက်ကွဲခဲ့ပါတယ်ဂျာမနီနိုင်ငံမှာလူ9ယောက်တဲ့မနေ့တည်ဆုံးခဲ့တဲ့မဒီဘတ်မျိုးကခရစ်မတ်ဇီးပွဲတော်နေရာကိုဝင်ကြီးချုပ် Olaf Scholz တွားရောက်ခဲ့ပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ပါကိုစမိုးကျော်ကြီးအခုလိုသတင်းတွေပြီးမှာတော့ဒီညပတ်စင်ကဏ္ဍတစ်ခုတည်းစစ်သားအဖြစ်အဓမ္မစုဆောင်ခံရသူတွေတဲ့မတန်ဆန်းသူပါခဲ့တာကိုကိုယ်တိုင်တွေ့ကြုံခဲ့ရသူက
ဆွဲလိုက်တဲ့မှာလို့ယောဂတွေပါတယ်ချိန်မတန်ပါတယ်ကျမကြီးတအားရှိထားလို့ပါတယ်အဲ့လိုပါလူပြောင်းရင်သူက
ဒီအကြောင်းပြောထားတဲ့ဒုသန်စီစဉ်နောက်ဒီမိုကရေစီလူခွင့်နဲ့ခေတ္တကဘာပြီးရင်အာရှနိုင်ငံရဲ့နောက်လေယာစီဘောဥရယာတီနဲ့သတင်းတွေတဲကသုတစီစဉ်နေစက်တိုက်လာဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုကိုစော်မှုကြော်နယ်ပဲပြောပြပေးပါမယ်ခင
်အမေရိကန်ပြည်ထောင်စုမှရေဒိုအသုံးစရိတ်အတွက်လွှတ်တော်ကတောက်ကြနေနှောင်းပိုင်းမှာအတည်ပြုနိုင်ခဲ့တာကြောင့်အစိုးရလုံခြုံရေးယာယီရဆိုင်မဲ့အခြေအနေကလည်းရှောင်ရှားနိုင်ခဲ့ပါတယ်လွှတ်တော်နေရာလုံးမှာတောက်ကြနေကအတည်ပြုနိုင်လိုက်တဲ့အသုံးစရိတ်ဥပဒေအရပြည်ထောင်စုအစိုးရလုပ်ငန်းတွေမတ်လအထိလက်ပတ်သွားနိုင်ပြီဖြစ်သလိုအရေးပေါ်ကယ်ဆယ်ရေးအတွက်ဘီလီယံ130ဖို့နဲ့လေယာဆိုင်ပျိုးရေးကဏ္ဍလယ်သမားတွေကိုထောက်ပံ့ဖို့ဒေါ်လာဘီလီယံ10တန်းဒေါ်လာဘီလီယံ30ကိုလည်းသုံးစွဲခွင့်ပြုပါတယ်ဒါပေမဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ဖယ်ရှားပေးဖို့တောင်းဆိုတဲ့အစိုးရအသုံးစရိတ်တွန်းမြင့်ရေးဘတ်ဂျက်ကန့်သတ်ချက်ကိုတော့ဖယ်ရှားပေးမထားပါဘူးဒီသတင်းပတ်အစောပိုင်းကဒီမိုကရက်နဲ့ရီပါဘလစ်ကန်နှစ်ပါတီပေါင်းသဘောတူခဲ့တဲ့အသုံးစရိတ်မူကြမ်းကိုရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကလက်မခံတာကြောင့်ပထမတစ်ချိန်ပဲခွဲစဉ်ပယ်ချခံရသလိုရီပါဘလစ်ကန်အမတ်တွေအချိန်ချင်းပြင်ဆင်တဲ့ဒုတိယမူကြမ်းကိုလည်းအတိမပြုနိုင်ခဲ့ပါဘူးဒါပေမဲ့ခရစ်မတ်ပွဲတော်ကာလအစိုးရလုံခြုံရေးတချို့ရပ်ဆိုင်းပြီးဝန်ထမ်းတွေလစာမရနိုင်မဲ့အရေးကနေကာကွယ်နိုင်ဖို့လွတ်တော်ဥက္ကဋ္ဌRepublican အမတ် Mike Johnson ကတတိယကြိမ်ဥဆောင်ပြီးပြင်ဆင်ပြီးတောက်ကြနေကမဲခွဲရမှာအောက်လွှတ်တော်ရောအထက်လွှတ်တော်မှာပါအတည်ပြုနိုင်ခဲ့တာဖြစ်ပါတယ်လွှတ်တော်မှာအတည်ပြုနိုင်တာနဲ့ချက်ချင်းလက်မှတ်ထိုးမယ်လို့သမ္မတ Joe Biden ကတော့အစောကတည်းကပြောထားခဲ့ပါတယ
်အစ္စရေးကိုဟူသီတပုံတွေဒုံးနဲ့တိုက်ခိုက်ခဲ့တာမှာ15ယောက်ကျော်ဒဏ်ရာရခဲ့ကြပါတယ်ယေမင်နိုင်ငံဘက်ကနေပြစ်ထွက်လိုက်တဲ့ဒုံးကြီးတစ်စင်းဟာအစ္စရေးနိုင်ငံတယ်လီဗီမြို့ကိုကျရောက်ပေါက်ကွဲလို့16ယောက်ဒဏ်ရာရခဲ့တာပါမျိုးတွေကစီဝိုင်းချက်ချာကြတဲ့နေရာကိုဒီနေ့စနေမနေ့စောပိုင်းကကြောက်ခဲ့တာဖြစ်တယ်လို့အစ္စရေးစစ်ဘက်နဲ့အရေးပေါ်ကယ်ဆယ်ရေးတာဝန်ရှိသူတွေကပြောပါတယ်။ဒါဟာဒီရက်ပိုင်းတဲ့ဒုတိယကြိမ်ပြစ်ခတ်တိုက်ခိုက်ခံရတာဖြစ်ပါတယ်။မစ်ဆိုင်းဒုံးကြီးကိုစစ်တပ်ကကြားဖြတ်ပြစ်ချနိုင်ခြင်းမရှိတာကြောင့်ပောက်ကွဲခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဒုံးကြီးကြောက်ရနေရာတစ်ဝိုက်အရက်သားတွေဘေးလွတ်ရာကိုရှောင်တင်းခဲ့ကြပါတယ်။အီရန်ကြောထောက်နောက်ခံပေးထားတဲ့ယေမင်ခြေစိုက်ဟူသီတပုံတွေကအစ္စရေးစစ်ဘက်ပြမှတ်တွေရှိရာကိုပယ်ထိန်တက်ဒုံးတွေနဲ့ပြစ်ခတ်ခဲ့တာလို့ပြောပါတယ်။အစ္စရေးကဂါဇာဒေသမှာထိုးစစ်ဆတ်တင်ခဲ့တဲ့တစ်နှစ်ကျော်ကာလအတွင်းပါလက်စတိုင်းတွေကိုထောက်ခံတဲ့ဟူသီတပုံတွေကအစ္စရေးဘက်ကိုအခုလိုဒုံးကျည်တွေနဲ့ပြစ်ခတ်လာခဲ့တာပါခင်ဗျာ
။ဂျာမနီနိုင်ငံမှာ9ယောက်ထက်မနည်းသေဆုံးခဲ့တဲ့မဒီဘတ်မြို့ကခရစ်မတ်ဇီးပွဲတော်နေရာကိုဝန်ကြီးချုပ် Olaf Scholz ဒီကနေ့တွားရောက်ခဲ့ပါတယ်။ဝန်ကြီးချုပ်ရှိုးနဲ့အထူးပြည်ထရေးဝန်ကြီးတာမကဂျာမနီနိုင်ငံရေးသမားတော်တော်များများလည်းဝန်ထမ်းချင်းအထိတ်အမှတ်အနေအောင်နဲ့ဝတ်ဆင်ပြီးအခင်းဖြစ်ပွားတဲ့နေရာမှာလွမ်းသူပန်းခွေတွေပန်းစည်းတွေချခဲ့ကြပါတယ်ဒီကနေ့နောက်ပိုင်းကျရင်တည်ဆုံးသူဒဏ်ရာသူတွေအတွက်အောက်မေ့ပွဲအခမ်းအနားလည်းကျင်းပဖို့ရှိပါတယ်တောက်ကြနေညကလူစီကားနေတဲ့မတီဘတ်မြို့ကဇေပွားတော်တဲကိုကားတစ်စီးအရှိန်ပြင်းပြင်းမောင်းနှင်ဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လောလောဆယ်အထိ9ယောက်တည်ဆုံးပြီး200ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့ဆက်ဆွန်နီဟန်ဟက်unhealthy နဲ့အုတ်ချုပ်ရင်မှုကဒီကနေ့စနေနေ့မှာပြောဆိုပါရတယ်။ တော်တော်များများဒဏ်ရာတွေပြင်းပြထန်ထန်ရတယ်လို့လည်းသူကပြောပါတယ်။တမင်လုတဲ့တိုက်ခိုက်မှုဖြစ်တယ်လို့တာဝန်ရှိသူတွေကပြောထားပြီးတိုက်ခိုက်မှုလုပ်ခဲ့သူအသက်50အရွယ်ဆော်ဒီလူမျိုးဆရာဝန်အနေနဲ့ဘာကြောင့်လုတ်ခဲ့ရလဲဆိုတာကိုစုံစမ်းစစ်ဆေးနေဆဲဖြစ်ပါတယ်။ဂျာမနီနိုင်ငံမှာလွန်ခဲ့တဲ့18နှစ်ခရဲကအခြေချနေတဲ့ဆော်စီနိုင်ငံသားဟာဂျာမနီနိုင်ငံမှာတရားဝင်အမြဲတမ်းနေထိုင်ခွင့်ရရှိပြီးနေထိုင်သူဖြစ်ပါတယ်။စိတ်ကျမ်းမာရေးအထူးကူတယောက်ဖြစ်တယ်လို့လည်းဂျာမနီသတင်းတွေမှာဖော်ပြပါတယ်။သူရဲ့လူမှုကွန်ရက်စာမျက်နှာမှာသူ့ကိုယ်သူအစ္စလမ်ဘာသာဝင်ဟောင်းလို့ဖော်ပြပြောဆိုထားပြီးမွတ်စလင်စမ်းကြည်ရေးနဲ့ဆိုင်တာတွေကိုနေ့စဉ်တင်ပြနေသူလည်းဖြစ်ပါတယ
်။အမေရိကန်မှာတော့ဒီနှစ်ထဲပြည်ဝင်ခွင့် H1B ဗီဇာရလုံးပြည်နီးပါးထုတ်ပေးခဲ့ပေမဲ့နောက်နှစ်ရော့သွားနိုင်တယ်လို့သတိပေးထားပါတယ်။အမေရိကန်မှာထရမ့်ဆိုရတက်လာရင်ပညာထက်လုပ်ငန်းကျွမ်းကျင်သူတွေကိုထုတ်ပေးတဲ့H1B အမျိုးအစားပြည်ဝင်ခွင့်ဗီဇာထုတ်ပေးမှုရော့ချပြီးကျွမ်းကျင်လို့သာမလွန်လောက်တဲ့ပြဿနာဖြစ်နိုင်တယ်လို့လူဝေမှုကြီးကြပ်ရေးဥပဒေပညာရှင်တွေကသတိပေးလိုက်တာပါအခု2024ခုနှစ်အတွင်း H1B ဗီဇာလျှောက်ထားသူတွေက68ရာခိုင်နှုန်းကိုဗီဇာထုတ်ပေးခဲ့ပြီးပယ်ချမှုနှုန်းနည်းခဲ့တယ်လို့လူဝေမှုကြီးကြပ်ရေးကုံတွယ်ရေးပညာရေးမူဝါဒဆိုင်ရာသုတေသီအဖွဲ့ NFAP ကထုတ်ပြန်ခဲ့တာပါဘိုင်ဒန်ဆိုရလက်ထက်မှာ H1B ဗီဇာညှင်းပယ်တဲ့နှုန်းနည်းခဲ့ပေမဲ့ထရမ့်ဆိုရတက်လာတဲ့အခါတင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေချရင်ဗီဇာပယ်ချနှုန်းတိုးလာနိုင်တာကြောင့်ကျွမ်းကျင်လုပ်သားတွေကိုအားထားနေရတဲ့လုပ်ငန်းတွေစိတ်ပူနေကြရတယ်လို့ NFAP ထုတ်ပြန်ချက်မှာထောက်ပြထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာခရစ်စမတ်နဲ့နှစ်သစ်ကူအားလရဲ့ကာလအတွင်းခီးသွားသူစံချိန်တင်ပြတတ်နိုင်ပြီး2019ခုနှစ်ထက်ပိုများနိုင်တယ်လို့ခီးသွားတဲ့တရုတ်ပို့ဆောင်ရေးဌာနတွေကထုတ်ပြန်ပြောဆိုထားပါတယ်။စနေနေ့ကနေလာမယ့်နှစ်သစ်ကူနေ့အထိကိုနေထိုင်ရနေရာကနေအနည်းဆုံးမိုင်50ကနေအထက်ခီးသွားမဲ့သူအရေအတွက်ဟာ116သန်းကျော်လောက်ရှိမယ်လို့ကုန်လမ်းပို့ဆောင်ရေးနဲ့အရေးပေါ်ဝန်ဆောင်မှုလုပ်ငန်းကုမ္ပဏီဖြစ်တဲ့ဧသုံးလုံးကုမ္ပဏီကဒီကနေ့ပြောဆိုထားပါတယ်ခရစ်စမတ်နဲ့နှစ်သစ်ကူကာလစနေတနင်္ဂနွေရက်တွေဟာကုန်လမ်းနဲ့လေဆိပ်တွေမှာလူအစီအကားဆုံးအချိန်ဖြစ်ပါတယ်အမေရိကန်လေကြောင်းလိုင်းတွေမှာပြီးခဲ့တဲ့ကြာတာပတိနေ့ကနေဇန်နဝါရီလ6ရက်နေ့အထိ19ရက်အတွင်းအနည်းဆုံးခရီးသည်54သန်းကိုပို့ဆောင်ပေးရဖို့မျှော်လင့်ထားတယ်လို့အမေရိကန်လေကြောင်းလိုင်းအသင်း Airlines for America ကလည်းကမန်းထားပါတယ်ဒါပြီးခဲ့တဲ့နှစ်ကတည်း600ရာခိုင်နှုန်းတိုးလာတာဖြစ်ပါတယ်ခရီးသွားအလုံးရဲ့90ရာခိုင်နှုန်းလောက်ကတော့90ရာခိုင်နှုန်းကျော်လောက်ကတော့ကုန်လမ်းကသွားမှာဖြစ်တဲ့အကြောင်းအေသုံးလုံးကုမ္ပဏီကပြောဆိုထားပါတယ
်မင်္ဂလာညချမ်းမသောတာရှင်များခင်ဗျာ VOA American တိုင်းရဲ့ဒီဇင်ဘာလ27ရက်စနေညသတင်းတွေကိုကိုစောမှုကျော်နဲ့ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးအပတ်စဉ်ခဏတွေစက်တိုက်ပါအရင်ဆုံးတော့ဒုတိယစီဇန်မှာဒီဒီဘက်မှာတော့စစ်သားအဖြစ်ဓမ္မစုဆောင်ခံရသူတွေဘဝကိုပြောထားပါဗျ။မြန်မာနိုင်ငံအနှံ့ဓမ္မစစ်သားစုဆောင်နေတဲ့စစ်ကောင်စီကကိုလက်မတန်ဆွမ်းသူတွေစိတ်ကျမ်းပါရေးချွတ်တဲ့နေသူတွေကပါစစ်သားအဖြစ်စုဆောင်နေတယ်လို့ Frontier မြန်မာအဖွဲ့ကိုကိုရိုင်းကျုံတွေ့သူတွေကပြောထားတာကိုတင်ပြထားပါတယ်ခင်ဗျာ
။ဆောင်ပါပြီးတော့တဏ္ဍာရီကြပြီဒါလို့ဆိုတော့သူတွေပါစစ်ထောက်ပြီးတော့သူတို့ပြောရဆိုရကြတော့အဲ့ချိန်ကျတော့သူတို့စစ်သွားဖို့ပြီးတော့ပြီးတော့
ဒီစစ်သားနှစ်ယောက်ပါလာကြတော့ကျွန်တော်တို့အနက်လုပြီးတော့ကျွန်တော်တို့ဒီရေထဲကိုချခဲ့တယ်မနော်တိုက်ပြီးတော့
ဒီအမျိုးသားနှစ်ယောက်ကအတင်းအာရမတပ်သားစုဆောင်ခံရတဲ့ရာပေါင်းများစွာသောသူတွေကနှစ်ယောက်ပါစစ်ကောင်စီဟာစစ်တိုက်ဖို့အတွက်စိတ်ပိုင်းရောရုပ်ပိုင်းဆိုင်ရာရောအဆင်မပြေတဲ့သူတွေကိုလည်းတပ်သားစုဆောင်နေတယ်လို့သူတို့ကအခိုင်အမာပြောကြပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းကလူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်အပတ်စဉ် Focus အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Foundation Heron Day ကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒုအတန်ရဲ့အလွတ်တန်းသတင်းထောက်ကရေးသားထားပြီးဒုအတန်အဖွဲ့သားတွေကဆက်လက်တင်ဆက်ပေးသွားပါမယ်ဆောင်မအတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်တွေကိုကြောင်းလဲအသုံးပြုထားပါတယ
်ဘက်ဖုန်နဲ့တောင်းတော့ဘက်ဖုန်နဲ့ပြရတယ်ဘက်ဖုန်နဲ့ပြရဆိုတော့ဘယ်လိုတောင်းနေုံနဲ့ဆိုင်ကဒါဆိုတောင်းထားပြီးတော့ပြန်တောင်းရပြီးထိုင်ရုံနဲ့ဖုန်မှာထိုင်ခိုင်းတယ်ထိုင်ခိုင်းပြီးတော့ဖုန်းလေးကိုစစ်တယ်ဖုန်းလေးကိုစစ်ပြီးတော့ဖုန်းထဲမှာလည်းဘာမှမတွေ့ရအောင်အဲ့လိုညာတော့ပြန်မလွတ်ပဲနဲ့ခမ်းမရမှာချိန်မတည့်ရင်90ခုပို့ရတယ်
ပြီးခဲ့တဲ့ဩဂတ်လထဲမှာအသက်28နှစ်အရွယ်ကိုအောင်ကျော်တယောက်ပဲခူးတိုင်းအတွင်းရောက်ဖဖြစ်သူနဲ့အတူဆိုင်ကယ်စီးလာစဉ်မှာ ရွှေကျင်မြို့အဝင်ဝဂိတ်မှာစစ်သားတွေကတားဆီးလိုက်ပါတယ်။သူတို့နှစ်ဦးစလုံးဟာဘာအမှားမှမလုပ်ထားပေမဲ့သူတို့ကိုစစ်တပ်ထဲကိုခေါ်ဆောင်သွားခဲ့ပါတယ်။ဖမ်းဆီးခံရချိန်မှာသူတို့ကိုဘာကြောင့်ဖမ်းဆီးတယ်လဲဆိုတာကိုစစ်သားတွေကမမေ့ရသလိုစစ်သားတွေကလည်းဘာတွေဆက်လုပ်မယ်ဆိုတာကိုမပြောပြခဲ့ပါဘူး
။အဲ့လိုဖမ်းသွားခြင်းတော့မရှိသေးဘူး။ဖမ်းသွားပြီးတော့အနားရောက်ကြတော့တည်ပါလို့ဆိုတော့သွေးလေးပါဆစ်ဖောက်ပြီးတော့သူတို့ပြောတာဆိုတာကြားတော့အဲ့ချိန်ကျတော့သူတို့စူရောဖောက်ပြီးတော့တည်သွားတယ
်။စစ်ကောင်စီဟာညီနောင်မဟာမိတ်သုံးဘွဲ့ရဲ့စစ်စင်ရေးအတွင်းလူဝင်အားတွေနဲ့မြို့တော်တော်များများကိုလက်လွတ်ဆုံးရှုံးရပြီးတဲ့နောက်2024ခုနှစ်ဖေဖော်ဝါရီလမှာတော့စစ်မှုထမ်းဥပဒေကိုပြန်လည်အသက်သွင်းလိုက်ပါတယ်။ဒီဥပဒေအရအသက်18ကနေ35နှစ်အရွယ်မျိုးသားတွေနဲ့အသက်18နှစ်ကနေ28နှစ်အရွယ်အမျိုးသမီးတွေကိုစစ်မှုထမ်းဖို့ခေါ်ဆောင်ခွင့်ရှိပါတယ်။လူအများအပြားကတော့ရွေးကောက်ခံအစိုးရထံကနေအာဏာကိုတရားမဝင်လုယူထားတဲ့ဆရာနာရှင်အစိုးရဟာနိုင်ငံသားတွေကိုစစ်မှုထမ်းဖို့အတင်းအကျပ်လုပ်ပိုင်ခွင့်မရှိဘူးလို့အပြင်းထန်ဝေဖန်ကြပါတယ်။လူ့ခွင့်ရေးကြေညာစာတမ်းအပိုင်း18မှာဆိုရင်လေလူသားတိုင်းဟာလွတ်လပ်စွာခံယူရတည်နိုင်ခွင့်ရှိပါတယ်။ဒီမိုကရေစီနိုင်ငံတချို့မှာဆိုရင်လည်းစစ်မှုမထမ်းခြင်းတဲ့သူဟာတခြားလူမှုရေးအလုပ်တွေကိုရွေးချယ်လုပ်ပိုင်ခွင့်ရှိပါတယ်။အစာပိုင်းမှာတော့ဒေသအသီးသီးမှာမဲနိုင်တဲ့စနစ်နဲ့လှုံ့ဆော်ခဲ့ပါတယ်။ဒါပေမဲ့လည်းလူငယ်တွေဟာစစ်မှုထမ်းဥပဒေကြောင့်အစုလိုက်အပြုံလိုက်ရှောင်ပြေးတဲ့အခါမှာတော့အတင်းအဓမ္မစူးစမ်းမှုတွေကမရေမတွက်နိုင်အောင်ပေါ်ပေါက်လာပါတော့တယ်။စစ်ကောင်စီရဲ့ဒီလုပ်ရက်တွေဟာအစဉ်အတန်းနှိမ်ချလွန်နေလို့တရားလွတ်တော်ရှင်တွေဦးကြည်မြင့်ကခုလိုပြောပါတယ်။
ဘာကွာချမှုရှိလဲဆိုတော့နိုင်ငံသားမှာတော့နိုင်ငံကိုကာကွယ်ဖို့ပြီးပါရန်ပြည်တော်မှုခုခံမှုလုပ်တာလေဒါကပြည်တွင်းကိုပြည်သူပြည်သားတွေကိုပြန်ပြီးတော့တိုက်ဖို့လို့တွေခေါ်တာလေပြီးပါရန်အတွက်မို့သူတို့ကိုသူတို့အုပ်ချုပ်နေတဲ့စစ်ကောင်းဆောင်ကိုကာကွယ်ဖို့တွေခေါ်တာလေအဲ့တော့အဲ့ဒီအဓိပ္ပာယ်အင်းကတော့စီနဲ့ရည်လို့ပြောတာပေါ့နော်ပြီးတော့တိုင်းသူပြည်သားတွေကိုကာကွယ်ရမယ်စစ်တပ်ကသူတို့စစ်တပ်ကိုကာကွယ်ဖို့တွေပြည်သူကိုပြန်သုံးတာပေါ့အမတန်ကိုဂျုံမာအလုံးအစင်တန်းနှိမ့်နေပေါ့
သုံးရကြဖန်စီပြီးတဲ့နောက်မှာတော့ကိုအောင်ကျော်အပါအဝင်အမျိုးသား15ဦးကိုရွှေကျင်မြို့အမှတ်59ချင်းမြန်တန်ရင်ကနေဒိုင်ဦးမြို့မှာရှိတဲ့အမှတ်440ချင်းမြန်တန်ရင်စီကိုပို့လိုက်ပါတယ်အဲ့ဒီမှာတော့လူဦးရေက250ခန့်ရှိတယ်လို့ဆိုပါတယ်အဲ့ဒီမှာရှိတဲ့လူအကုန်လုံးနှိပါဟာအဓမ္မဆွဲခေါ်ခံရသူတွေဖြစ်နေတာကိုတယောက်နဲ့တယောက်စကားပြောဆိုမေးမြန်းရင်းနဲ့သိခဲ့ရတယ်လို့ကိုအောင်ကျော်ကပြောပြပါဗျ။အဲ့ဒီထဲကတချို့တွေကဆိုရင်တိုက်ပွဲဝင်မှုတောင်မသိတော်နေဘူးလို့သူကဆိုပါဗျ။ဆွဲလိုက
်တဲ့အချိန်မှာကတော့ရောဂါတွေပါတယ်၊ချီမတန်ပါတယ်၊ကျန်းမာရေးတအားချူထားလို့ပါတယ်။အဲ့လိုပါလူပြချင်းသူကဆေးစစ်တယ်၊ဆေးစစ်တာဆေးရကြတယ်ပြန်ဖလို့ပေးဘူ
း။စစ်ကောင်စီရဲ့သူတို့ကိုယ်တိုင်ထုတ်ပြန်ထားတဲ့စစ်မှုထမ်းဥပဒေထဲမှာအမြဲတမ်းမတန်ဆွမ်းသူတွေနဲ့စစ်စစ်ရမှာမအောင်မြင်တဲ့သူတွေကိုစစ်မှုထမ်းခွင့်ကနေကင်းလွတ်ခွင့်ပေးထားပါတယ်။ကိုဖြိုးကလည်းအဲ့ဒီအတွေ့အကြုံတွေကိုကြုံတွေ့ခဲ့ရပါတယ်။သူကထိုင်းနိုင်ငံမှာအာဏာမသိငင်တည်းကတရားမဝင်အလို့သမားအဖြစ်လုပ်ကိုင်နေတဲ့သူပါ။ဒါပေမဲ့လည်းဖမ်းခံရပြီးအခုနှစ်ဇူလိုင်လမှာတော့မြန်မာပြည်ကိုပြန်ပို့ခံလိုက်ရပါတယ်။သူပါဝင်ပြန်ပို့ခံရသူတရားကြော်ကိုမြန်မာလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေကအိမ်ကိုပြန်ပို့ရမယ်အစားကော့တောင်းမှာရှိတဲ့မိုးလုံလေးလုံအားကစားရုံကိုခေါ်သွားခဲ့ပါတယ်။အဲဒီမှာအသက်18နှစ်နဲ့35နှစ်အရွယ်အမျိုးသားတွေကိုရွေးထုတ်ပြီးကျန်းမာရေးစစ်ဆေးပေးမယ်ဆိုပြီးစစ်တပ်ထဲကိုခေါ်သွားခဲ့ပါတယ်
။အဲဒီမှာစိတ်မနှက်တဲ့သူတွေကဆိုသူတို့ကဖမ်းထားတယ်ကဒီချီကျိုးတာလိုလက်ကျိုးတာလိုလည်းသူတို့မလွတ်ပြီးဒီတိုင်းပဲထားထားတယ်ဒီစစ်မှုထမ်းရမယ်ဆိုတာကြီးပဲတချို့တလေဆိုရင်ယူနေတယ်ပေါ့နော်ပြောရမယ်စိတ်မနှက်တဲ့စစ်တော်မဟုတ်ဘူးပေါ့သူတို့ယူတော့ယူနေတာအဲ့ဒီလူလူတွေပါတယ်ကဘာပြောလို့ပြောမှန်းလည်းမသိသူတို့ကလည်းသူတို့လည်းယူနေတာဆိုတော့လေ
ကိုဖြိုးတို့အဖွဲတဲကအမျိုးသား36ယောက်ကိုရွေးထုတ်ပြီးဘိမျိုးကစစ်သားစုဆောင်ရေးစခန်းတစ်ခုကိုပို့ဆောင်လိုက်ပါတယ
်ကျွန်တော်တို့ထွက်ပြေးတယ်ဆိုရင်ပေါ့နော်ကျွန်တော်တို့ရိုက်ခတ်ရမယ်ပေါ့ရိုက်မယ်သူတို့အပန်းနှိမ့်ဆက်မယ်ပေါ့နော်တို့နှိမ့်ဆက်တဲ့ပုံစံတွေကဘယ်လိုပုံစံနှိမ့်ဆက်မလဲဆိုတော့တော့သူတို့လည်းတိတိကျကျမပြောဘူးတော်တော်တော့နားမယ်ပေါ့နော်ကျွန်တော်တို့တချို့ကျွန်တော်တို့ထွက်ပြေးတဲ့သူတွေကိုမြင်ရတဲ့သူတွေပြောတာတော့လမ်းတော့မရှောင်းနိုင်တော့ဘူးတဲ့သူတို့ပြောတယ်ကအဲ့လိုအဲ့ဒီလောက်ထိနှိမ့်ဆက်တယ်လို့ပြောတယ်
ဘိမျိုးမှာလူဦးရေ289ယောက်ပြည့်တဲ့အခါမှာတော့အ အဲ့ဒီကနေပလောမြို့မှာရှိတဲ့စစ်တင်နန်းချောင်းကိုစစ်သည်မောနဲ့ပို့ခံရပါတော့တယ်။ပင်လယ်ကနေချောင်းတစ်ခုကိုတွားရမယ့်အခါသူတို့ကိုငါးဖမ်းလေတွေနဲ့တဆင့်ပြန်ပို့ပေးပါတယ်။အဲ့ဒီဆင့်မှာတော့ကိုဖြူတို့ကလွတ်မြောက်ဖို့အတွက်ကြိုးစားခဲ့ပါတယ
်။သူကခွဲခွဲပြီးတော့ပို့ပေးတယ်ဗျ။အဲ့ဒီမှာကျွန်တော်နဲ့ခင်တဲ့သူတွေပေါ့နော်ကျွန်တော်လိုက်မေးကြည့်တော့ရောက်30လောက်ရှိမှထင်တယ်ကျွန်တော်တို့လေးပုံပါလေ။တီလေးပုံမှာသူတို့ခွဲပေးတဲ့အခြေကြောင့်ကျွန်တော်နဲ့ခင်တဲ့သူတွေပဲဆိုတော့ကျွန်တော်လိုက်ပြောကြည့်တော့ဗောနော်ဒီလိုထွက်ပြေးချင်တဲ့ဆန္ဒရှိတော့ဗောဒီစစ်တပ်မှနေချင်တာဗောဘသူမှမနေချင်ကြတော့ဗောနော်သူတို့ကဒီကောင်လေးလက်ထက်ကနေပြီးတော့လွတ်ရင်ရောက်ပြီဗောထွက်ပြေးမယ်ဗောကျွန်တော်ပြောတော့လက်ခံစားတယ်ဒါကြောင့်ကျွန်တော်တို့ဒီလိုမျိုးဒီစစ်သား2ယောက်ပါတာကြတော့ကျွန်တော်တို့တနက်လွတ်ပြီးတော့ကျွန်တော်တို့ဒီရေထဲကိုချခဲ့တယ်ဗောနော်တိုက်ပြီးတော့ဒီတနက်နဲ့လက်ယူပြီးကျွန်တော်တို့ထွက်ပြေးလာလိုက်တယ်ဗျာ
လေသမားတွေရဲ့အကူအညီနဲ့ရွာတရွာကိုကန့်ကတ်ပြီးချိန်မှာကျေးရွာပြည်သူကာကွယ်တပ်ဖွဲ့ပကဖတွေကသူတို့ကိုဘေးလူရာကိုကူညီပေးခဲ့ပါတယ်။ကိုအောင်ကျော်ကလည်းတပ်ထဲကနေထွက်ပြေးလာနိုင်ခဲ့ပါတယ်။ဒိုင်ဦးချင်းမြန်တရင်ကိုရောက်ရှိပြီးတဲ့နောက်တပ်သားတွေဟာအချိန်နဲ့ဖုံးသုံးပြုခွင့်ရပါတယ်။အဲ့ဒီချိန်မှာတော်လရင်တပ်ဖွဲ့ဝင်တွေနဲ့ကြိုတင်ချိတ်ဆက်နိုင်ခဲ့ပါတယ်။အဖမ်းခံရပြီးဆယ်ရက်ကြာမှတော့သူနဲ့တခြားလူငယ်တယောက်ဟာအခန်းပရင်းပေါက်ကနေခုန်ထွက်ပြီးလက်ဝင်းတွေကိုဖျက်ချော်ကတော်လရင်တပ်ဖွဲ့ဝင်တွေထိန်းချုပ်ထားတဲ့နေရာကိုထွက်ပြေးခဲ့ပါတယ်။လေးရက်ကြာချေချင်းခီးကျန်းကိုကောင်းကောင်းမအိပ်ရဘဲဖျက်ချော်ခဲ့ပြီးလမ်းမှာလည်းရွာသားတွေရဲ့အကူအညီပေးမှုတွေနဲ့နောက်ဆုံးမှာတော့တော်လရင်တပ်ဖွဲ့ဝင်တွေထိန်းချုပ်တဲ့လွမြောက်နေမြေကိုခြေချနိုင်ခဲ့ပါတယ်။
ဖုံးမပါတော့ကိုဒုက္ခရတော့ပြီးရလောရတာဖိတ်ဆက်လောရတာကိုဖုံးမှုကြီးတော့တရားကြီးဖုံးယူဆောက်အောင်နဲ့တရားမတရားဆောက်ဆိုလူလဲလူရှိလို့မလူလားလူရှိရည်မလူလားလူရရှိရင်ကိုပြန်ပြီးသွားရင်ကိုဘွားမလူတော့ရအောင်ကိုသူ့ရဲ့နေရာတိုင်းတောင်းမဆက်ရည်ဘယ်လိုမျိုးခက်ခဲရအများကြီးပါပဲ
စစ်ကောင်စီကတော့တလကိုလူဦးရေ 9,000 လုံးနဲ့စစ်သားစုဆောင်းသွားမယ်လို့စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စွန်မင်းထွန်းကသတင်းထောက်တချို့ကိုပြောထားပါတယ်ဒီချက်လက်တွေရဆိုရင်အခုနှစ်နိုဝင်ဘာလမှာအပတ်စဉ်ခုနှစ်အထိတင်းနှန်းစင်ထားပြီးဖြစ်တာကြောင့်တပ်သား 35,000 စုဆောင်းပြီးပြီလို့တွက်ဆနိုင်ပါတယ်။လာမယ့်လတွေအတွင်းမှာလည်းလူငယ်အများပြားကိုအတင်းအဓမ္မတပ်သားစုဆောင်းခံရနိုင်ပွဲရှိနေပါတယ်။ကိုဖြိုးနဲ့အတူလေပေါ်ကထွက်ပြေးလာတဲ့အယောက်30မှာကိုဖြိုးအပါဝင်အယောက်20ကတော့ကရင်မျိုးသားကာကွယ်တပ် KNDO အဖွဲ့တွေကိုဝင်လိုက်ကြပါတယ်ကိုအောင်ကျော်ကတော့မိသားစုကိုသူခိုလုံနေတဲ့တော်လိုင်းအင်အားစုထိန်းချုပ်နေမြေတနေရာကိုခေါ်လာနိုင်ခဲ့ပါတယ်အဲ့ဒီမှာအသက်မိုးဝမ်းကြောင်းအတွက်အလုပ်တစ်ခုရဖို့မျှော်လင့်နေပါတယ်သူကလူငယ်တွေကိုလည်းစစ်ကောင်စီတပ်နဲ့ဝေးနိုင်သမျှဝေးဝေးနေကြဖို့တိုက်တွန်းထားပါတယ်
ကျင်းနိုင်နေသူတို့နဲ့ဝေးနေမှာနေတာအကောင်းဆုံးနေပြီသူတို့လက်ထက်ရောက်ရအောင်သူတို့ပြောတဲ့တိုင်းနေရမှာသူတို့ခိုင်းတဲ့လောက်ကမှာပဲသူတို့တည်ဆွဲတည်ရမှာသူတို့နေဆွဲနေရမှာအဲ့လိုအတက်နိုင်ဆုံးကသူတို့နဲ့သူတို့လက်ထက်ကမရောက်အောင်တော့ကိုယ်လုံးမရောက်အောင်နေရပါလို့ပဲပြောချင်တာကျန်တာတော့ဘာမှမပြောချင်ဘူ
းတို့အတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ချမ်းပေးတာတွေကိုလည်းကြိုဆိုပါရစေလူခွင့်ရေးဆောင်ပါတွေကိုအပတ်စဉ်တင်ဆက်ပေးမှာဖြစ်လို့ဒို့အတန် page ကိုလည်း subscribe လုပ်ပေးဖို့တောင်းဆိုပါရစေရှင်။နောက်တစ်ပတ်ထုတ်လွှင့်မယ့်ဒို့အတန် focus ကိုလည်းစောင့်မျှော်နားဆင်ပေးပါအောင်ရှင်
။စစ်သားအဓမ္မစုဆောင်ခံရသူတွေဘောက Frontier မြန်မာပြတ်ပြတ်ခဲ့တာပါ။အခုတော့ Democracy လူခွင့်နဲ့ခက်ပြိုင်ကဘာပါ။ American လူခွင့်ခွဲခြားဆက်ဆံမှုကိုပြောထားပါလေ။ Democracy လူခွင့်မှာ American ကလောကနိဗ္ဗာန်လို့တချို့ထင်ကြတာဟုတ်ပါလား။အမေရိကန်လုပ်ငန်းခွင်ခွဲခြားဆက်ဆံမှုအကြောင်း Gender Equality Network အဖွဲ့ Director ဒေါ်မေစပယ်ဖြစ်ကိုဥတ္တမောင်တန်မေးထားပါတယ်ခင်ဗျာ
Democracy နိုင်ငံကြီးလို့သိကြတဲ့အမေရိကန်မှာလည်းအမျိုးသမီးတွေပေါ်ခွဲခြားဆက်ဆံတာတွေရှိနေတယ်လို့ New York, Pennsylvania, California မှာရှိကြတဲ့ Tech College ကသူတည်တည်သုံးအောင်ရဲ့သူတည်တန်းကိုပြောလိုက်ပါလေအရေးစားလမ်းကို Human Resource Quarterly သူတင်တာ Academic ဆရာမပေါ်ပြခဲ့တာပါစာရန်နာမည်ကတော့ Never Quite Right စာရန်ခေါင်းစဉ်ကြီးရဲ့ခေါင်းစဉ်တွေတခုကတော့ Identity Factors Contributing to Bias and Discrimination Experienced by Women Leaders in the United States ဖြစ်တယ်ဆရာရှင်တွေကမိမဘီနဲ့ပတ်သက်တဲ့အဆွဲတွေနဲ့ခံစားချက်ဝကြဆက်ဆံမှုကြောင့်ချက်တွေကိုပေါ်ထုတ်ခဲ့ကြတာဖြစ်ပါတယ်ဒီကြောင့်ဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ Gender Equality Network ရဲ့ Director Don Bisbee ဖြစ်ပါတယ်မင်္ဂလာပါ Don Bisbee
မင်္ဂလာပါဆရာ
ဟုတ်ကဲ့ဆရာမပြောခဲ့တဲ့ဆရာမဆိုရင်ပေါ့နော်ကျွန်တော်တို့အစွဲနဲ့ဖွဲ့ခြားဆက်ဆံတဲ့အကြောင်းချက်တွေပေါ်ပြထားတာကဒါ30လောက်တော့တွေ့ရပါတယ်။ဆိုတော့ဒီစာတမ်းကိုကျွန်တော်ဖတ်လိုက်ရတဲ့အခါမှာကျွန်တော်ဘလို့များထင်မြင်မိပါလဲ
။ကျွန်တော်နိုင်ငံမှာရှိတဲ့အမျိုးသမီးတွေကြုံရတဲ့ဖွဲ့ခြားဆက်ဆံခံရမှုတွေပေါ့နော်။အဲဒီကျွန်တော်နိုင်ငံမှာလည်းရှိနေတဲ့ဒီ gender ဓာတ်တူညီညာမှုမရှိမှုတွေနဲ့တိတ်ကြီးပွားခြားမှုမရှိဘူးဆိုတာတွေ့ရတယ်။တော်လဲစိတ်ဝင်စားဖို့ကောင်းပါတယ်။အဲ့တော့အမေရိကန်နိုင်ငံလိုမျိုးပေါ့နော်။ဟိုတကယ်ကမ္ဘာထိပ်တန်းဒီမိုကရေစီနိုင်ငံကြီးတခုဖြစ်နေပြီးတော့ဒီဓာတ်တူညီညွတ်ရှိမှုတွေလူ့အခွင့်အရေးတွေကိုတက်တက်လာလောင်ပေါ့နော်ဟိုတံပိုးထားတဲ့လူ့အခွင့်အရေးဖြစ်နေရတာ ਨੇ အခုလိုမျိုးဟိုဖဲသားဆက်ဆံမှုတွေအမျိုးသမီးတွေကအထူးသဖြင့်လုပ်ငန်းစဉ်မှာကြုံတွေ့နေရတယ်ဆိုတဲ့ဟာကိုဖတ်ရတာပေါ့နော်အဲဒီမှာတော့အော်ကြလဲဟုတ်တယ်ဒါပေမဲ့သိတော့မထူးဆန်းပါဘူးပေါ့နော်ဘာဖြစ်လို့လဲဆိုတော့ဒီလိုမျိုးခွဲခြားဆက်ဆံမှုတွေမညီညွတ်မှုတွေကမတို့နိုင်ငံမတို့ရဲ့လူ့အခွင့်အရေးနဲ့အဲလောကကနေထဲမှာလေကျမတို့အများအားမြင်ဘူးနေကြတွေ့နေကြတားနေကြအတောင်းရတွေပဲဖြစ်ပါတယ်အဲ့တော့ဩကျမတို့နိုင်ငံကျမတို့ရဲ့အခြေအနေနဲ့သိကြီးကွာခြားမှုမရှိပါလားလို့သိထဲမှာအဲ့လိုတော့ခံစားမိပါတယ်ဆရာ
ဆိုတော့ဆရာမတို့ပြင်ခဲ့တဲ့မြန်မာနိုင်ငံနဲ့ဆိုရင်ခုနပြောသလိုသိကွာခြားတာမတွေ့ရဘူးဆိုပြီးထူးခြားတာကိုဆရာမတို့ပြီးတွေ့ရပါတယ
်အခုဆရာအာရင်းညောပြီးပြောတဲ့စာတန်းမှာလေတွေ့ရတဲ့အချက်တွေကကျမတို့ဟိုဒီရုံးမထွက်တာအစင်လာသူတေသနာစာရန်မှာဟိုတွေ့ခဲ့တဲ့ finding တွေပေါ့နော်ဟိုတွေ့ရှိချက်တွေနဲ့တော်တော်လေးကိုအလားတတန်တူတာတွေ့ရပါတယ်အထူးသဖြင့်တော့အဲဒီအဲဘယ်လိုပြောမလဲဒီမှာဆိုရင်တော့ကြာရဲသူတို့ကတော့အဲဒီအဲဘယ်လိုပြောမလဲအဖြူမျိုးသမီးဖြစ်မှုပေါ့နော်အဲအဖြူဟိုဒီအဲလူဖြူဖြစ်မှုကအမျိုးသမီးပဲဖြစ်ဖြစ်အမျိုးသားပဲဖြစ်ဖြစ်ပေါ့နော်ပို့ပြီးတော့မှအဲ့ဒီ power ရှိတယ်ပေါ့နော်အဲ့တော့ကျွန်တော်တို့နိုင်ငံမှာလည်းတကယ်တော့တိတ်တော့မထူထားဘူးပေါ့နော်ဗမာဗုဒ္ဓဘာသာဖြစ်ခြင်းကအဲ့အဲ့လိုမျိုးနည်းနည်းအခွင့်ထူးခံဖြစ်တယ်ပေါ့နော်အဲ့တော့တခြားသောတိုင်းရင်းသားလူနည်းစုမျိုးနွယ်စုတွေဖြစ်ရတာရဲ့အဲ့ဒီဘာသာရေးမှာလည်းပဲလူနည်းစုဖြစ်တဲ့အခါမှာဟိုခေါင်းဆောင်မှုနေရာမှာပဲဖြစ်ဖြစ်တခြားသောအခွင့်အရေးတွေရရှိမှုမှာပဲဖြစ်ဖြစ်ပေါ့နော်မျိုးသမီးမျိုးသမီးလည်းဖြစ်မယ်ဆိုရင်ပို့လို့တော့မှာဖက်သားဆက်ဆံခံရတာအခွင့်အရေးမရတာပေါ့နော်ဓာတ်လူညီများအခွင့်အရေးမရတာတွေပို့ပြီးတော့ခံစားရပါပဲသူတို့ကတော့ဒီမှာတော့အဖြူဖြစ်ခြင်းပေါ့နော်အဲဒီလူဖြူဖြစ်ခြင်းလူမဲဖြစ်ခြင်းအသားအရာအသက်အရွယ်ပြီးတော့အိမ်ထောင်ရှိတာမရှိတာပါသမီရှိတာမရှိတာအဲ့ဒါတွေအားလုံးပေါ့လေအဲ့တော့ခြုံပြီးပြောမယ်ဆိုတော့ကြာရဲ့အဲဒီအမေရိကန်မှာပဲမဟုတ်ဘူးပေါ့နော်ကျမတို့နိုင်ငံမှာရောဘယ်လူပဲဒီမှာမဆိုမြဲတဲ့ကျမတို့သုံးတော့နေတဲ့ glass ceiling ပေါ့နော်အဲ့ဒီအနာဘယ်လိုပြောမလဲအမျိုးသမီးတွေကသူတို့ကိုညှော်လင့်ထားတဲ့နေရာ position ပေါ့နော်အဲ့ဒီနေရာမှာသူတို့ကနေနေတစ်ရက်ကာလပတ်လုံးသူတို့ကိုလူဖွဲ့စည်းကညှော်မှန်းထားတဲ့ညှော်မှန်းချက်တွေနဲ့ကိုက်ညီအောင်နေနေတစ်ရက်ကာလပတ်လုံးအဆင့်ပြေတယ်အဲ့ဒီဟာကိုဘောင်ကိုကြော်လွန်ပြီးတော့မှအမျိုးသမီးတွေကအရန်ကိုထက်မြက်မယ်ဒါမှမဟုတ်ရင်လည်းအရန်ကို vocal ပေါ့နော် outspoken ဖြစ်မယ်ပြီးတော့အဲ့လိုမျိုးကိုယ့်ကိုယ်ယုံကြည်မှုရှိရှိနဲ့တကုတ်ကုတ်ဆိုရင်တို့ရဲ့ခံယူချက်တို့ရဲ့ချင်းချင်းယူဆချက်တို့ရဲ့ယုံကြည်ချက်ကိုဘယ်လိုပုံလဲရရရနဲ့ပေါ့နော်အဲ့ဒါကိုဟိုတိုက်တိုက်တွန်းတွန်းပြောဆိုတာမျိုးဖြစ်မယ်ဆိုရင်လူတွေရဲ့ဒီအမျိုးသမီးတွေပေါ်မှာထားတဲ့စံနှုန်းနဲ့မကိုက်ညီတော့ဘူးပေါ့နော်အဲ့ဒီခါမှာဘယ်လိုပဲဖြစ်ဖြစ်ဒီဟိုမငြင်ရတဲ့အလွာလေးတစ်ခုနဲ့နော်တို့ကိုဟိုတိတိတာတာပဲဖြစ်ဖြစ်မတိမတာပဲဖြစ်ဖြစ်ခွဲခြားဆက်ဆံမှုတွေသူတို့ရဲ့ဒီပြောဆိုမှုတွေသူတို့လုပ်တဲ့အလုပ်တွေကိုတံပိုးမထားမှုတွေအလေးမထားမှုတွေပေါ့နော်သူတို့ကလည်းရေးတည်ယူအလေးတစားမပြုလုပ်မှုတွေကိုအလုပ်ငန်းခွင်ထဲမှာအများကြီးပဲမြင်ရတယ်တွေ့ရတယ်ခံစားရတယ်ပေါ့လေအဲ့တော့ဒီပြောရမယ်ဆိုရင်တော့ကျမတို့နိုင်ငံမှာရှိတဲ့အမျိုးသမီးတွေအမျိုးသမီးခွင့်ရေးတို့ gender တန်းတူညီညွတ်ရေးတို့ပေါ့လေရရှိဖို့အတွက်ကိုအမေရိကန်ပါဝင်ဖို့အနောက်နိုင်ငံတွေကလာပြီးတော့မှအသိပညာပေးတာတွေအဲဒီ project တွေပေါ့နော်အများကြီးပဲလာလုပ်ပြီးရဲ့တကယ်တမ်းပြောရမယ်ဆိုတော့တို့ရဲ့လူဖွဲ့စီတဲ့မှာလည်းလုပ်ကြရတယ်အများကြီးပဲရှိနေသေးတယ်ဆိုတာကိုအဲကျမတို့လည်းအများကြီးပဲအခုတော့ လေးလာအဲတည်ယူမိတယ်ပေါ့နော်ဆရာ
ဆိုတော့အမေရိကန် NGO လှုပ်ရှားမှုမှာမျိုးသမီးတန်းတူရေးလှုပ်ရှားမှုပုံမှာဟောဆရာမဘယ်လိုသိရှိမြင်ပါသလဲခင်ဗျဟု
တ်ကဲ့ဟုတ်ကဲ့တကယ်မှာပေါ့နော်ဟိုကျွန်တော်တို့နိုင်ငံမှာရှိတဲ့အစိုးရအဆက်ဆက်ကအများအားဖြင့်ဘုံမျိုးဝင့်သွားစွာဟိုပြောခဲ့တယ်လို့ပဲပေါ့နော်အဲမြန်မာမျိုးသမီးတွေကအဲဒီဟိုနိုင်ငံရေးမှာပါဝင်ခွင့်ပေါ့အမဲပေးပိုင်ခွင့်တို့အဲဒီတော့ဒီအလုံးလုံးပိုင်ခွင့်တို့ပညာသင်ကြားခွင့်တို့ပေါ့လေဒါတွေကိုဟိုသောစီးစွာရရှိမှုအားအဲဒီကမ္ဘာနိုင်ငံတော်တော်များများထက်သာပါတယ်ပေါ့နော်အဲဒါပေမဲ့အဲ့လိုတာတဲ့ပတ်ကြောင့်မြန်မာအမျိုးသမီးတွေကတန်းတူညီများခွင့်ရရနေတာလားလို့မေးရင်တော့ရနေတာတော့မဟုတ်ဘူးပေါ့လေဒါပေမဲ့သူများထက်သောပြီးတော့မှတော့ကျွန်တော်တို့အဲဒီမှာနိုင်ငံကအမျိုးသမီးတွေအမဲပေးခွင့်တို့အလုံးလုံးပိုင်ခွင့်တို့ပညာသင်ကြားခွင့်တို့အဲဒီစောရတာတော့ဟုတ်တယ်ပေါ့လေအဲအမေရိကန်နိုင်ငံတမိုင်းမှာဆိုရင်တော့အမျိုးသမီးတွေကဒီမဲပေးခွင့်ရဖို့အတွက်နဲ့ပြီးတော့အတူညီတဲ့အလုပ်အတွက်တူညီတဲ့လောက်ခလာတာရဖို့အတွက်ပေါ့နော်ဟိုဒီအမျိုးသမီးအလုပ်သမားတွေရဲ့အဲဒီ
ဟာ
လှုပ်ရှားမှုတွေပြီးတော့အမျိုးသမီးတွေမဲပေးခွင့်ရဖို့အတွက်လှုပ်ရှားမှုတွေဟာ Civil Rights Movement နဲ့အတူတူပေါ့လေအားကောင်းလာခဲ့တာဟုတ်တယ်ပေါ့ဒါမဲ့လေအဲကျမဘောကိုကျမစဉ်းစားမိရရှိရပေါ့နော်ဟိုအဲ့တော့ဒီလောက်နှစ်တည်းအများကြီးကြာလာတဲ့ခြေကိုဒီ civil rights နဲ့ပတ်သက်ပြီးတော့မှလည်းနော်တို့အဲဒီ quasi ပေါ့အခြေခံဥပဒေကိုပြင်လာတို့ဒီ civil rights နဲ့ပတ်သက်တဲ့ဥပဒေတွေပြဋ္ဌာန်းချက်တွေကိုတို့ဟိုပြဋ္ဌာန်းတာတို့နော်ဟိုကျော်စနစ်ကိုဖျက်သိမ်းတာတို့အစရှိတဲ့ဖြစ်အမေရိကန်မှာလည်းတို့လည်းအများကြီးပဲပြည်ပြင်ပြောင်းလဲမှုတွေလုပ်ခဲ့တာမှန်တယ်ပေါ့နော်အမှန်ပေမဲ့လည်းအဟိုတကယ်ပြောရမယ်ဆိုရင်တကယ်လက်တွေ့မှာဟိုတကယ်အဲဒီလူတို့ကြားထဲမှာပေါ့နော်ဟိုတကယ် community ထဲမှာတော့အဲတဖြည်းဖြည်းချင်းနဲ့ဒီအမျိုးသမီးဖွဲ့ရေးကို gender တန်းတူညီညာရေးကို ਨੇ ပတ်သက်တဲ့အဲဒီလှုပ်ရှားမှုတွေဟာဟိုအရေးအလို့အားမကောင်းတော့ဘူးလို့ကျွန်မမြင်တယ်ပေါ့နော်။နောက်ပြီးအထူးသဖြင့်အော်ကြာကောင်းတဲ့အချက်ကနော်အမေရိကန်နိုင်ငံကဒီစီတော်လို့ကျွန်မတို့ဟိုခေါ်တဲ့မျိုးသမီးများပေါ့ဒီမျိုးစုံနဲ့ခွဲခြားသက်သက်မှုပပောက်ကြီးပေါ့နော်။သဘောတူမှာဆိုလက်မှတ်ထိုးထားတဲ့နိုင်ငံထဲမှာပါတယ်။ဒီနိုင်ငံရောက်လာပြီးတော့မှပဲအခုဆိုရဲဒီအရန်ကိုအငင်းသွားကြကိစ္စတွေအများကြီးကိုကျွန်မတို့မြင်နေကြားနေရတယ်။ဆိုတဲ့အခါကျတော့အမျိုးသမီးအဲကိုနိုင်ငံကောင်းဆောင်အနေနဲ့လက်မခံနိုင်တဲ့လူအဖွဲ့အစည်းတွေမှာအမေရိကန်နိုင်ငံပါနေတော့မှာပေါ့နော်တော်တော်အော်အော်ကောင်းပါတယ်အဲ့လိုပဲပေါ့နော်ကျွန်တော်တို့နိုင်ငံမှာဒီမဘာတာပေါ့နော်669ထုတ်ရှားမှုအာဒီဆိုဘယ်လိုပြောရမလဲအမျိုးသားရေးပေါ့လေနော
်ဟုတ်ပါဘူး
ဆိုရအမျိုးသားရေးအဲဒီထုတ်ရှားမှုတွေအားကောင်းတဲ့ဥစ္စာအဲအဲ့လိုပုံစံမျိုးကိုဟိုအမေရိကန်လိုမျိုးပေါ့လေဒီမိုကရေစီနဲ့လူ့အခွင့်အရေးကိုဒေသတံပိုးထားတဲ့နိုင်ငံမှာလေလာပြီးတော့မြင်နေတွေ့နေရတာအရန်ကိုဟိုအော်ပြရလဲကောင်းတယ်တော်တော်လေးထိတ်လန့်မိတယ်ဆိုတော့
နော်ခုနပြောတဲ့အမေရိကန်တမိုင်းကြောင်းကနေပေါ့နော်ကျွန်တော်တို့ဆမဒီပါရောက်နေတာနဲ့ကျွန်တော်တို့ကသင်္ကန်းစာကိုဆွဲထုတ်ယူမယ်ဆိုလို့ရှိရင်ဘလို့သင်္ကန်းစာမျိုးရမယ်လို့ဆမထင်တယ်
ကျမတို့တွေဒီဘာလှောက်ရှားမှုပဲဖြစ်ဖြစ်ဘလို့လူတို့ဟိုဘလို့တို့အသိပညာပေးမှုပဲဖြစ်ဖြစ်ပေါ့နော်အဲ့လိုမျိုးတွေလုပ်တဲ့အခါမှာကျမတို့ကြံခဲ့တတ်တာဓမ္မမဟုတ်ရင်လည်းကျမတို့ကြော်သွားတတ်တာကအာဒီဘာသာရေးနဲ့ယဉ်ကျေးမှုဆိုင်ရာအာဒီအဖွဲ့အစည်းတွေပဲပေါ့နော်တိုးတက်တဲ့အမြင်ရှိတဲ့အာဒီလူ့အဖွဲ့အစည်းတစ်ခုဖြစ်ဖို့အတွက်ဆိုရင်ကျမတို့တွေကဒီအကြမ်းကိုဟိုဟို sensitive ဖြစ်တယ်လို့အလူအများစုကမြင်ကြတဲ့ဘာသာရေးတို့ဓလိထုံတန်းစင်လာတို့ယဉ်ကျေးမှုတို့ပေါ့နော်ဒါတွေနဲ့ပတ်သက်ပြီးအငင်းပွားစရာရှိတဲ့အကြောင်းအရာတွေကိုကျမတို့ကဒီဘလို့အများပြည်သူနဲ့ပေါ့နော် debate လုပ်တာပဲဖြစ်ဖြစ် discussion ပေါ့လုပ်တာပဲဖြစ်ဖြစ်အဲ့လိုမျိုးတွေများများလုပ်ဖို့လိုတယ်လို့ကျမမြင်တယ်ပေါ့မြန်မာဒီအမေရိကန်မှာရှိတဲ့အနောက်သမီးအဖွဲ့အစည်းတွေလည်းတက်ပြီးတော့အများကြီးလည်းလုံဆောင်ပြရရှိနေသေးတယ်ဆိုတာကိုကိုကတော့ပေါ့နော်ဟိုမြင်မိပါတယ်တွေးမိပါတယ်လို့ပြောဟုတ်
ဟုတ်ကဲ့ဆရာမအများကြီးကျေးဇူးတင်ပါတယ်ဟုတ်ကဲ့
ကျေးဇူးပါဆရာ
ဟုတ်ကဲ့ခုဆွေးနွေးသွားခဲ့တဲ့သူကတော့ Gender Equality Network ရဲ့ Director ဒေါ်မစ်ဘယ်ဒီဖြစ်ပါလေကျွန်တော်တပါ့မှာ
အမေရိကန်အလုပ်ခွင်ခွဲခြားဆက်ဆံမှုတွေဥတမောင်တန်းပြပြခဲ့တာပါမကြာခင်အာရှနိုင်ငံအပါဝင်စနေညပတ်စင်ကဏ္ဍတွေလာဖို့ရှိပါသေးတယ်ခင်ဗျာ
VOAC Senegal Radio ရုံမြင်တန်ကြားတို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနှာစင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်။
မင်္ဂလာညချမ်းမတော်ရရှိများခင်ဗျာ View American တန်ရဲ့စနေညပိုင်းစီစဉ်တွေကိုည7:00ဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါပဲအခုဒုတိယပိုင်းနိုင်ဝက်မှာလဲစနေညနောက်ပတ်စဉ်ခန္ဓာတွေဖြစ်တဲ့လေယာစီပွားဥရယာစီနဲ့သတင်းတွေကတုတ္တမလာခင်အခုအာရှနိုင်ငံရေးပါစီးရီးယားနေရာပြန်အခြေအနေတရုတ် American စီးပွားရေးနဲ့ Israel Hamas အဖြစ်ရည်တွေပြောထားပါတယ်စီးရီးယားစစ်ပီးဒုက္ခသည်တွေနေရာစပြန်နေပေမဲ့အစုလိုက်အပြုံလိုက်ပြန်သွားရင်တော့အခက်တွေ့နေတယ်လို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်အမေရိကန်ကတရုတ်မှာရင်းနှီးမြှုပ်နှံမှုတွေကိုထပ်တင်းကျဖို့လုပ်နေစဉ်တရုတ်ကတော့ကုန်သွယ်ရေးရာနှစ်ဖက်အကျိုးရှိတယ်လို့ပြောလိုက်ပါတယ် Israel Hamas အဖြစ်ရနေရင်မျှော်လင့်စေလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကတော့ပြောပါတယ်ကိုစော်မွတ်ကျော်ပြောပြပေးပါအောင်ခင်ဗျာ
စီးရီးယားမှာဒီဇင်ဘာ10ရက်နေ့ကသမရဘာရှာအာဆပ်ပြုတ်ကျတော့ပြီးနောက်စီးရီးယားစစ်ပီးဒုက္ခသည်တွေဟာနေရာစတင်ပြန်နေကြပါပြီအထူးသဖြင့်တော့အိနီချင်းတူရကီနိုင်ငံမှာခိုးလုံနေတဲ့ဒုက္ခသည်တွေဖြစ်ပါတယ်။စီးရီးယားပြည်တွင်းစစ်ဟာ2011ခုနှစ်မတ်လမှာစတင်ခဲ့ပြီးတန်းနဲ့ချီတဲ့စစ်ပီးဒုက္ခသည်တွေဟာတူရကီနိုင်ငံထဲကိုဝင်ပြေးကြပါတယ်။2022ခုနှစ်စည်းရင်းနေအရ 3.8% လောက်ရှိပါတယ်။တူရကီနိုင်ငံကစီးရီးယားဒုက္ခသည်တွေကိုကုလသမဂ္ဂသဘောတူညီချက်နဲ့အညီခိုးလုံဝင်ပေးပြီးပညာရေး၊ကျန်းမာရေးအလုပ်အကိုင်စတာတွေကိုခွင့်ပြုခဲ့ပါတယ်။စီးရီးယားဒုက္ခသည်အားလုံးရဲ့60ရာခိုင်နှုန်းဟာတူရကီမှာရှိပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကစပြီးယာနဲ့ချီတဲ့ဒုက္ခသည်တွေဟာနေဆက်ဖြတ်ကျော်ပြီးစီးရီးယားကိုပြန်ကြပါတယ်။ဒါပေမဲ့တူရကီမှာအခြေကျနေပြီဖြစ်တဲ့ဒုက္ခသည်တချို့ကတော့မပြန်ကျင်ကြတော့ပါဘူး။နေဆက်မြို့ဂါဇီယန်တက်မှာအခြေကျနေပြီဖြစ်တဲ့အသက်32နှစ်အရွယ်အထယ်ကျုပ်အလုပ်လုပ်နေတဲ့စီးရီးယားစစ်ပီးဒုက္ခသည်မာမုတ်ကဘူလီကတော့မပြန်လို့တော့ဘူးလို့ပြောပါတယ်။
Ben şimdi gitmek istemiyorum. Çünkü işim yok. Elektrik yok.
Daha Suriye ကိုမပြောင်းကြပါဘူး။ဘာဖြစ်လို့လဲဆိုတော့အဲ့ဒီမှာအလုပ်လည်းမရှိပါဘူး။လျှက်စစ်မီလည်းမရှိသလိုတောက်သုံးရည်လည်းမရှိပါဘူး။နောက်ပြီးတိုင်းပြည်ခေါင်းဆောင်မရှိသလိုဘယ်သူဖြစ်လာမယ်ဆိုတာလည်းမသိပါဘူး
။သူရဲ့ကလေးတွေဟာလည်းတူရကီမှာပဲမွေးပြီးအဲ့ဒီမှာပဲကျောင်းတက်ပညာသင်နေကြပါတယ်။တူရကီတွေကတော့စီးရီးယားတွေကိုပြန်စေချင်ပါတယ်။တန်းနဲ့ချီတဲ့ဒုက္ခသည်တွေလာနေတဲ့အတွက်သူတို့အလုပ်အကိုင်တွေဆုံးရှုံးရသလိုသူတို့ရဲ့ပညာရေး၊ကျန်းမာရေးအခွင့်အလမ်းတွေလည်းခွဲဝေပေးရတာမကြိုက်ကြပါဘူးလူမျိုးစုနှစ်ခုအကြားတင်းမာမှုတွေရှိပါတယ်ဒါပေမဲ့စီးရီးယားတွေပြန်သွားရင်ဈေးပေါ်တဲ့အလုပ်သမားဆုံးရှုံးမှာကိုတော့တူရကီလုပ်ငန်းရှင်တချို့ကစိုးရိမ်ကြပါတယ
်
ဖရီဟန်လီမျိုးက80ရာခိုင်နှုန်းလောက်ဟာစီးရီးယားအလုတ်သမားတွေကိုအားထားနေရတာပါသူတို့ပြန်သွားမယ်ဆိုရင်အလုတ်သမားရှားသွားမှာပါဥပမာစိုက်ပျိုးရေးလုပ်ငန်းတွေဈေးဆိုင်စားတောက်ဆိုင်တွေမှာလုပ်တဲ့အလုတ်သမားတွေရှားသွားမှာပါသူတို့ကအလုတ်သမားကတက်တာပြီးတူရကီအလုတ်သမားတွေကဈေးကြီးပါတယ်လို့နေဆတ်မျိုးရီဟန်လီကလုပ်ငန်းရှင်တဦးကပြောဆိုသွားတာပ
ါ because we guess many people are still cautious
တချို့ဒုက္ခသည်တွေလည်းပြန်သွားကြပေမဲ့ဟိုမှာအဆင်မပြေတဲ့အခါပြန်လာကြနိုင်တယ်လို့ခေလုံကွင်းနဲ့ပြောင်းရွှေ့နေထိုင်သူများအရေးသုတေသနအဖွဲ့ရဲ့ညွှန်ကြားရေးမှူးမီတင်ကိုရာဘာတီကပြောပါတယ်ကုလသမဂ္ဂကတော့လာမယ့်6လအတွင်းဒုက္ခသည်အနည်းဆုံးတန်းစီးရီးယားကိုပြန်နိုင်တယ်လို့ခန့်မှန်းထားကြောင်းဒီဇင်ဘာလ18ရက်နေ့ကပြောဆိုခဲ့ပါတယ်ဒုက္ခသည်တွေအစုလိုက်အပြုံလိုက်ပြန်သွားရင်ပဋိပက္ခတွေပုံမရှုပ်ထွေးနိုင်ပြီးအခက်အခဲတွေဖြစ်နိုင်တယ်လို့လည်းသတိပေးထားပါတယ်။ဒါအပြင်ဒုက္ခသည်တွေကိုအတင်းအကျပ်ပြန်ပို့တာတွေမလုပ်ဖို့စီးရီးယားဒုက္ခသည်တွေခိုလုံနေတဲ့နိုင်ငံအားလုံးကိုမြစ်တမ်းရပ်ခံထားပါတယ်။အခုကဥရောပနိုင်ငံတချို့ကစီးရီးယားဒုက္ခသည်တွေခိုလုံခွင့်လျှောက်ထားတာကိုရပ်ဆိုင်းထားလိုက်ပြီဖြစ်ပါတယ်။အခုလိုအချိန်မှာပဲတရုတ်အမေရိကန်ကုန်သွယ်ရေးနဲ့ကုသရေးဝန်ကြီးဟာနှစ်ဖက်အကျိုးရှိတဲ့ကိစ္စဖြစ်လို့နိုင်ငံရေးပြဿနာမလုပ်သင့်ဘူးလို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူလင်ချန်းကဒီဇင်ဘာလ18ရက်နေ့မှာပြောဆိုခဲ့ပါတယ်။အခုလိုပြောဆိုတာဟာအမေရိကန်ကော်မတီတွေအနေနဲ့အမေရိကန်လုံခြုံရေးကိုထိခိုက်စေမဲ့ဉာဏ်ရည်ထုနည်းပညာနဲ့ပတ်သက်ပြီးတရုတ်မှာယင်းနီမြုပ်နှံတာတွေကိုကန့်တတ်တဲ့ဥပဒေပြဋ္ဌာန်းဖို့အမေရိကန်လွှတ်တော်မှပြင်ဆင်နေခြင်းဖြစ်ပါတယ်။ဒေါ်နယ်ထရမ့်အစိုးရတာဝန်ယူတဲ့အခါပထမအဆင့်အနေနဲ့တရုတ်နဲ့နိုင်ငံဆက်ဆံရေးကိုတင့်တင့်တယောက်ပတ်စွာကင်တွယ်ဆောင်ရွက်လိမ့်မယ်လို့မျှော်လင့်ကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးကပြီးခဲ့တဲ့ဒီဇင်ဘာလ3ရက်နေ့တုန်းကပြောဆိုခဲ့ပါတယ်။ရွေးကောက်ပွဲအနိုင်ရထားတဲ့ဒေါ်နယ်ထရမ့်ကတော့သူသမ္မတအဖြစ်တာဝန်ယူရင် တရုတ်သွင်းကုန်တွေကိုအခွန်တိုးကောက်မယ်လို့ပြောဆိုထားပါတယ်။အခုလိုချိန်မှာပဲအမေရိကန်နိုင်ငံတိုင်းဝန်ကြီးအန်တိုနီဘလင်ကင်ကတော့လက်ရှိအစိုးရသက်တမ်းမကုန်ခင်အစ္စရေးဟာမတ်အပြစ်ခတ်ရစဲရေးမျှော်လင့်နေဆဲဖြစ်တယ်လို့ဒီဇင်ဘာလ19ရက်နေ့မှာပြောဆိုခဲ့ပါတယ
်။ I'm hopeful. You have to be. We're going to use every minute of every day of every week that we have left to try to get this done. But I don't want to hazard.
ကျွန်တော်အနေနဲ့ဆက်လက်မျှော်လင့်နေဆဲဖြစ်ပါတယ်။ကျန်ရှိနေတဲ့အချိန်တိုင်းရက်တိုင်းရက်သတ္တပတ်တိုင်းမှာဒီအပြစ်ခတ်ရဆေးရေးဖြစ်ဖို့လှုံ့ဆော်ရပါမယ်။ဒီအပြစ်ခတ်ရဆေးရေးဖြစ်ဖို့လိုပါတယ်။အရသာပြည်သူတွေဟာသူတို့အိမ်တွေမှာပြန်နေနိုင်ဖို့လိုပါတယ်။ပုံမှန်ကောင်းမွန်တဲ့ဘဝတွေရရှိဖို့ဒီပျက်စီးဆုံးရှုံးသွားတာတွေကိုပြန်ပြင်ဖို့အပြစ်ခတ်ရဆေးရေးလိုပါတယ
်။အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာသမ္မတဘိုင်ဒန်အစိုးရတက်တမ်းမကုံဆုံးမီနောက်ဆုံးလို့ယူဆရတဲ့နယူးယောက်မြို့တော်ကုလသမဂ္ဂခရီးစဉ်အတွင်း Council of Foreign Relations ပညာရှင်များအဖွဲ့မှအရှိအလက်ပိုင်းကိစ္စပြောဆိုစဉ်အခုလိုထပ်သွင်းပြောဆိုခဲ့တာပါ Israel Hamas ပြည်ပကအတွင်းဂါဇာဒေသမှာပါလက်စတိုင်း 4,500 ကျော်သေဆုံးခဲ့ပြီးဖြစ်ကြောင်းဒီတစ်ပတ်အရှနိုင်ငံ၏အစီအစဉ်မှာတင်ပြလိုက်ရပါတယ
်ဆီးရီးယားရဲ့နေရာပြန်အခြေအနေနောက်တရုတ်အမေရိကန်စီးပွားရေးနဲ့ Israel Hamas အဖြစ်အပျက်တွေကိုစောမှုချက်ပြောပြခဲ့တာပါအခုတော့လေယာဆိုင်ပြွေးတဲ့တင်မှာမပဲတောင်သူဒုက္ခရာဘာစေးတက်တာနဲ့ကြံခုတ်ဖို့လူငယ်ရှားလာတာအပေါ်ဝင်ကိုပြောထားပါတယ်စစ်ကောင်စီကလူငယ်တွေကိုစစ်တပ်ထဲအတင်းသွတ်သွင်းနေတာကြောင့်ကြံရသည်ကြံခုတ်ဖို့လူငယ်ရှားပါပြီးဆက်ယုံရောက်ပို့ဖို့တောင်ခက်ခဲနေတယ်လို့ကြံတောင်သူတွေကပြောပါတယ်တပတ်အတွင်းသိနိုင်စင်းုံအတက်ကြတွေကရောဘလို့ရှိပါလဲ Farmer Times Media အဖွဲ့ပြောပြပေးပါဦးခင်ဗျာ
မင်္ဂလာပါ။လေယာစီဝါသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာဆိုင်ပြည်ချစ်သူများရှင်လန်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုမြင့်မီဟန်နဲ့သူကျမမီစပယ်ကတင်ဆက်ပေးတော့ပါမယ
်။ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာဆိုင်ပြည်နဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ကုန်တယ်တွေဈေးနှိမ်ဝယ်ယူလို့မပဲဆိုင်တောင်းသူတွေအခက်တွေ့နေတယ်ဆိုတဲ့သတင်းနဲ့စကြပါမယ်။ပြီးခဲ့တဲ့မိုးရသည်မှာထွက်ရှိခဲ့တဲ့မိုးမပဲ့အစ်စ်တွေကိုကုန်တယ်တွေကဈေးကွက်ပေါက်ဈေးထက်ကျပ်4000ကနေ6000လောက်ထိဈေးနှိမ်ဝယ်ယူနေကြတယ်လို့တောင်သူတွေကပြောပါတယ်။ကုန်တယ်တွေဘက်ကအရေးသွေးကောင်းမပဲ့အစ်စ်ပိတ်တာ20ဝန်းတရင်ကို6000ကျပ်ဝန်းကျင်သာဈေးပေးဝယ်ယူပြီးအရေးသွေးညံမပဲ့တရင်ကိုတော့4000ကနေ5000ကျပ်ဝန်းကျင်သာဈေးပေးဝယ်ယူနေတာဖြစ်ပါတယ်။ရန်ကုန်မတ္တလေးဈေးကွက်ထဲမှာတော့မပဲ့အဟောင်းကတရင်ကို13400ကျပ်ပေါက်ဈေးရှိပြီးမပဲ့အစ်စ်ကတရင်ကို9000ကနေ35000ကျပ်လောက်ထိပေါက်ဈေးရှိနေတာဖြစ်ပါတယ်။မပဲ့အစ်စ်တွေကိုပဲခူးတိုင်းနဲ့ AOR တိုင်းတွေကဒေသတချို့မှာရိတ်သိမ်းနေကြတာဖြစ်ပြီးဈေးနှိမ်ခံရတာကြောင့်စိုက်ပျိုးစရိတ်ပြန်မရပဲအရှုံးနဲ့ရင်ဆိုင်နေရတယ်လို့ AOR တိုင်းကံမမြို့နယ်ကမပဲ့ဆိုင်တောင်သူဦးတင်မြင့်ကပြောပါတယ်။ဈေးကွက်ထဲမှာမိုးပဲ့အစ်စ်တွေဝင်ရောက်နေပေမဲ့အိန္ဒိယဘက်ကဝယ်လိုအပ်ရော့ကျနေတာကြောင့်အယောင်းဝယ်အေးနေတယ်လို့ကုန်တယ်တွေကပြောဆိုထားပါတယ်။
ပြင်တွင်စီကွယ်မှာရောဘာဈေးစက်တိုက်မြင့်တက်နေပါလေ။တုံလူတွေလက်ဝင်မှာရောဘာလက်ကျင်နေနေပြီဖြစ်တဲ့အတွက်အခုနှစ်ရောဘာအစီအချေရာဒီစာမှာတော့ဈေးကောင်းရရှိနေတယ်လို့မော်လမြိုင်မြို့မှာရောဘာလုပ်ငန်းရှင်ဦးတင်မောင်အေးကပြောပါလေ။ဈေးကွက်ထဲမှာတော့ပုံဈေးတမတ်ချက်မရှိဘဲရောဘာကိုကြိုက်ယုံကြိုက်ဝဲပုံစံနဲ့အယောင်းဝယ်ပြုလုပ်နေကြတာဖြစ်ပြီးရောဘာတစ်ပေါင်ကို3000ကျပ်ကျော်ထိဈေးရရှိနေရပဲဖြစ်ပါလေ။ပြင်တွင်းရောဘာဈေးကနိုင်ငံတကာပေါက်ဈေးပုံမူတည်ပြီးအယောင်းဝယ်ပြုလုပ်နေကြတာပဲဖြစ်ပါလေ။ပြီးခဲ့တဲ့နေ့ကအယောင်းဝယ်ဖြစ်ခဲ့တဲ့ပေါက်ဈေးနဲ့ရှင်ရင်တော့20လောက်ထိမြင့်တက်လာတာလို့ရောဘာလူငယ်ရှင်တွေကပြောပါရယ်။အခုရပိုင်မုံလမြိုင်ဈေးကွက်ထဲမှာတော့ကုမ္ပဏီအယောက်ပုဈေးအနေနဲ့မူတုံနီလို့ဟာအတက်ကတပေါင်ကို3050ကျပ်၊နီလို့အညူကတပေါင်ကို3000ကျပ်ရောဘာပြည့်စက်အတက်ကတပေါင်ကို2950ကျပ်နီလန်ပြားကတပေါင်ကို2500ကနေ2800ကျပ်နဲ့အထူချောက်ကတပေါင်ကို2380ကျပ်အတီးတီးပေါက်ဈေးရှိနေပါလေမြန်မာနိုင်ငံမှာနေ့စဉ်ရောဘာတန်ချိန်1000ကျော်လောက်ကိုပြင်တွင်းမှာတုံးဆွဲကြပြီးတန်ချိန်3သိန်းလောက်ကိုတော့ပြင်ပကိုတင်ပို့နေရပဲဖြစ်ပါလေ
စစ်မှုထမ်းခေါ်ယူခံရမှုကြောင့်ကြံခောက်လုပ်သားရှားပါပြီးဆိုင်ရုံအရောက်ပို့ဖို့အခက်တွေ့နေတယ်လို့တောင်သူတွေကပြောဆိုလာပါတယ်။အာနာသိမ့်ပြီးနောက်ပိုင်းအင်အားဖြည့်တင်းဖို့လိုအပ်နေတဲ့စစ်ကောင်စီကလူငယ်တွေကိုအာရမစစ်မှုထမ်းစေတဲ့ဖြစ်စဉ်တွေကြောင့် အခုနဲ့ကြံရဒီမှာကြံခုတ်လို့သားငှားရင်းခက်ခဲလာပြီးစက်ရုံအရောက်ပို့နိုင်ဖို့ပါအခက်ခဲတွေရှိလာတယ်လို့ ARD တိုင်းနဲ့ဘကိုးတိုင်းအတွင်းကကြံစိုက်တောင်းသူတွေကပြောပါတယ်စစ်ကောင်စီကပြီးခဲ့တဲ့2022ခုနှစ်တည်းကနိုင်ငံဝန်ကအမျိုးသားလူငယ်လူရွယ်တွေအပါအဝင်အမျိုးသမီးတွေကိုပါမတရားစုဆောင်းဖမ်းဆီးပြီးစစ်မှုထမ်းစီတဲ့ဖြစ်စဉ်တွေမြင့်တက်လာတဲ့အတွက်အလုံသမားငှားရင်းခက်ခဲလာတာဖြစ်ပါတယ်
ဒီတဲ့တိုင်းမှာပဲဟိုပေါက်ဟောင်းမှာအဲ့ဒီစီးရံရဲ့တရွေးစီးရံရဲ့ company ကိုမျက်စံလိုက်ယူလေနေနေပိုင်းယူကိုခေါ်ပါတယ်နောက်ပြီးအဲ့ဒီလက်ရိတ်ရဲ့နေအဲကောက်စံမောင်းတဲ့ခေါင်းလေးတွေအမှဒီဆက်ကိုလည်းမှထားပြီးတော့အမှအတင်းခေါ်သွားတယ်ဗျာအနေနဲ့ပဲဆိုတော့တိုင်းရဲ့ခရီးကတော့အကုန်ဖမ်းတာအဲ့တော့ဒီအလုပ်လုပ်ရင်းနဲ့အလုပ်လုပ်နေနေကိုအတွေ့လို့ရှိရင်အဲ့ခေါ်ကြတယ်ဒီရလေးကပြန်တိတ်ထွက်ကြတော့အခုလက်ရှိကတက်ဖို့လုပ်နေတာမိကြီးလေးလောက်တဲ့အခုတုတ်တုတ်နိုင်ရတယ်အဲဒီကခင်ရတော့ကွာဒီကပြန်ခေါက်နေတဲ့အချိန်မှာဒီဆက်ရုံပို့နဲ့ကားပေါ်ပြင်လို့ရတယ်ရောကြလေးလိုပဲအဲအဲ့တော့ရောကြလေးလိုတော့ဟာဒီရောကြလေးကအလုံးမဆင်းရကြဘူးအိမ်ထဲမှာလည်းနေကြရစီနောက်ပြီးအဲကားမောင်းတဲ့အခက်ခဲဒီကားမောင်းရတဲ့ဒီဘယ်လိုကြဆက်ခံနေရလဲ150လောက်စေကားမောင်းရတယ်50အထက်လေးလောက်ပဲစီရဲဘယ်စိတ်နဲ့ရှိရောไอ้แกแกอยู่นี่ตัวเสยองนี่เนี่ยแหละบามาขึ้นไปแล้วนี่ตัวเสยองวนแล้วก็ตามอยู่มาด้วยไงไอ้อะแล้วอะคือสิอ่ะก็ว่าโกด้าเยอะตรงขึ้นน่ะดิบางสารนั้นส่วนน่ะดิเปลี่ยนเข้ายาดิอะมีอะกองลงไม่เข้าเนี่ยแล้ว
จันทีน่ะกูสกายไนบะโกด้าแชมป์นี่เนี่ยตามไปเนี่ยเหมี่ยวไปตรงมาอดิก็ใส่ปิ้วจาไปเออาออรีไดมาใส่ปิ้วเหมือนแน่ไงใช่ป่ะแหละญาติจันจัยคว้ยยาดิก็20โนเวมเบอร์เนี่ยดิเซมบาร์ละมาสัตว์เนี่ยลุ้งส่องเลยใช่เป็นแม้อะลุตมะง่ายะไม่ย่าราปาวินไตบ้วยฤจังကြမခုတ်နိုင်သေးတဲ့ဒေတာတွေလည်းရှိနေတာဖြစ်ပါတယ်။20နိုင်ငံတော်ဝန်တရားဆိုင်အောင်23ရုံကနေတနှစ်ကိုပြန်ပြတရားတန်ချိန်4သိန်းကျော်ထုတ်လုပ်နေပြီးအခုနှစ်မှာတော့အခက်အခဲတွေကြောင့်ကြမ်းတန်ချိန်10သိန်းကျော်လောက်လေလွင့်ဖြစ်ပေါ်နိုင်တယ်လို့မြန်မာနိုင်ငံတရားနဲ့ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းကပြောပါဗျာ။လော
က်ကားမရှိရင်တော့ဘာမှလုပ်မရဘူး။သူကဒီတယောက်ကတည့်ရကြံတရားနဲ့ခုတ်နိုင်တာတင်နာနဲ့တင်နာကတယောက်တင်မှရတယ်။အဲ့တော့အတင်ကားလို့ကျန်ခုတ်လို့သားရယ်ကျန်ပြင်းလို့သားရယ်ကမရှိဘူးဆိုရင်တော့ဟိုကျန်တိတ်သွားတာလဲဆက်ကလည်းတော့ဟိုပြည့်ရတာလဲသူ့ရဲ့ဟိုသဘစီပြည့်အောင်ပေါ့နော်အမှန်တရက်ကိုတန်လေးအောင်ပြည့်နေတယ်တန်လေးအောင်တန်နှစ်ထောင်ပြည့်နေတယ်တန်နှစ်ထောင်ပြည့်ပြီးမှသူ့ဆက်ရယ်ဟောပြတာတော့ဟိုလည်းပဲစာကိုယ်တော့စာပြည့်တယ်ဖြစ်တယ်ပေါ့နော်အဲ့ဒါဆိုရင်တော့အပေါ်တော့အကဲကဲတွေများနေရင်ဆင်းရမှာပေါ့အဲ့တော့စက်တိုင်တွေကဘယ်လိုဖြည့်ရှင်းမလဲတော့မသိဘူးတော့ဒါကတော့ဟိုပေါ့စက်တိုင်တွေကလဲလဲကျဲကဆဲချက်ရုံတိုင်းတွေအမယ်ဖြည့်ရှင်းလို့မရရင်တော့ကျန်ရည်နောက်ဆုတ်တာတဲ့ပေါ့နော်တချီသေးပဲဟိုတားမယ်ဆိုရင်တော်တော်လေးနေနေနေရှိတယ်မဟုတ်
ပြီးခဲ့တဲ့နှစ်ကဈေးကွက်ထဲမှာတရားတပိတ်သားကို3600ကျပ်လောက်ပေါက်ဈေးရှိခဲ့ပြီးလက်ရှိမှာတော့တပိတ်သားကို4600ကနေ4850ကျပ်လောက်ထိပေါက်ဈေးရှိနေပါတယ်။ပြီးခဲ့တဲ့နှစ်ကကမ္ဘာတရားဈေးကွက်မှာတရားတန်ကိုအမေရိကန်ဒေါ်လာ650လောက်ရရှိခဲ့ပြီးလက်ရှိမှာတော့တန်ကိုအမေရိကန်ဒေါ်လာ500ကျပ်လောက်သာဈေးရရှိနေတာကိုတွေ့ရပါတယ
်။အခုဆက်ပြီးဒီဇင်ဘာလ10ရက်နေ့ကနေ19ရက်နေ့ထိဈေးကွက်အတွင်းအထက်ကျနေပြီဖြစ်သွားတဲ့ရာထွက်ကုန်တည်နေစင်းတွေကိုပြောပြပေးချင်ပါသေးစပိုးဆောင်တည်နေတွေထဲမှာတော့ချစ်တဖြူအာလူးနဲ့မြေပဲဈေးတွေပြန်ကျဆင်းနေပါသေးချစ်တဖြူကဈေးကွက်ထည့်ပစ္စည်းဥဝင်များလာတဲ့အတွက်ဈေးပြန်ကျလာတာပါရန်ကုန်ပြည်နယ်ဈေးကွက်မှာတော့ဒီဇင်ဘာလ10ရက်နေ့ကတရုတ်ချစ်တဖြူကျူကောက်ကတပိတ်တာကို23000ကျပ်လောက်ပေါက်ဈေးရှိခဲ့ပြီးဒီဇင်ဘာလ19ရက်နေ့မှာတော့တပိတ်တာကို18900ကျပ်ထိဈေးကျဆင်းသွားတာကိုတွေ့ရပါတယ်။တရုတ်ချစ်တဖြူကျူကောက်ကတော့လန်ပန်ဆက်တွေရေးကြအဝင်နေနေပြီးမဲ့ပြီးခဲ့တဲ့ပတ်ကလည်းတပိတ်တာကို6000ကျပ်ဝန်းကျင်လောက်ဈေးကျဆင်းသွားတာဖြစ်ပါတယ်။ရှမ်းချစ်တဖြူကတော့တပိတ်တာကို18000ကနေ16000ကျပ်လောက်ပေါက်ဈေးရှိနေပြီးတပတ်တွင်တပိတ်တာကို900ကျပ်လောက်ဈေးကျသွားပါတယ်။
စီထွက်ဒီနံဖြစ်တဲ့မြေဘက်ကလည်းဈေးကျဆင်းနေပါဗျ။မန္တလေးဈေးကွက်မှာဒီဇင်ဘာ18ရက်နေ့ကမြေဘက်အနီးလုံးစံတပိတ်လာကို8100ကနေ8200ကျပ်ပေါက်ဈေးရှိပြီး S1 season ကတော့တပိတ်လာကို8200ကနေ8300ကျပ်ပေါက်ဈေးရှိနေပါဗျ။အ Aswan long at the car of the big lago, sit on Nayagani, sit on Chawa Jaja, Bowsin Shinibare. Begara did not say any Bowsin as she, Aswan season at the big lago, Nayang Adagani, don't at yet. Maybe any long and at Tongyangani, Lea jet. Aswan long and at the big lago, the Yagani, Nayaja, Zibian Jasin or a Pibare.
Aluzile, Tabijalavare. The bed went by Dagu, Ayagani to Tongjaja, Zibian Jalava. Bigger dismal as saying, Yango Bino Gosi Dama, Alban Aluga to Bay Dagu, Mules are like Natangani, Kunatangaya Jaja Pause, she gave me. Dismal as a Kuni Maro to Bay Dagu, Ditangani Kunatang Jago, Tamaja Sindoavari. They are Aluga Road to Bay Dagu.
ခုနှစ်ထောင်800ကနေ6800ကျောက်ထိတပတ်တွင်ဈေးပြန်ကျသွားတာကိုတွေ့ရပါတယ်အခုတင်ဆက်ပေးထားတဲ့ဒီနယ်စင်တော်တွေကအချိန်နဲ့ညပြောင်းလဲမှုတွေရှိနေပါတယ်ရှင်ကြံခုတ်ဖို့လူငယ်ရှာလာတာအပါဝင်ကိုဖာမာတိုင်းစ်မီဒီယာပြောပြခဲ့တာပါအခုတော့ဥတုရသည်နဲ့အနာဂတ်အစီအစဉ်မှာမဲခေါမြေဝံရေလောင်တမန်တွေရေမြင့်လုံးနေတာကိုပြောထားပါတယ်အာရှတရဲ့ရေစုံမဲခေါမြစ်ကရေလောင်တမန်ကြီးတွေမှာရေတူလော ုင်နေရခြေကိုမဲခေါင်မြစ်အရေးစောင့်ကြည့်လေ့လာနေတဲ့မဲခေါင်တန်မော်နီတာကပြောပါတယ်ဒီဇင်ဘာ16ရက်နေ့ Stimson Center Online ဆွေးနွေးပွဲတက်တင်ခဲ့တဲ့နောက်လောင်ပြောပြပေးပါအောင်ခင်ဗျာ
ရှင်လျာဆုံးမဲခေါင်မြစ်ပေါ်ကရေလောင်းတမန်ကြီးတွေမှာမုတ်တုံမိုးတဲထန်လွန်လာကြောင်းရောဆိုက်ကလုန်းမုန်တိုင်းတွေကြောင့်မှရေဒုပမာဏအမြင့်ဆုံးရောက်လာပါတယ်မဲခေါင်မြစ်အရေးစောင့်ကြည့်လေ့လာနေတဲ့မဲခေါင်တမ်းမော်နီတာ MDM ကိုစတင်တည်ထောင်ခဲ့တဲ့2020ခုနှစ်ကတည်းကစလို့မဲခေါင်မြစ်ပေါ်ကရေလောင်းတမန်ကြီးတွေမှာရေဒုပမာဏအမြင့်ဆုံးရောက်လာတာလို့သုတေသီတွေကပြောပါတယ်ဆိုက်ကလုန်းမုန်တိုင်းရာကြီးကြောင့်မဲခေါင်မြစ်ဝမှာမိုးတဲထန်ပြီးရေတွေကြီးခဲ့တယ်လို့ပုံမှန်ထက်လည်းပူနွေးဆူဆူနေတယ်လို့ Ice on Earth အဖွဲ့တည်ထောင်သူဖြစ်တဲ့ Alan Bassis ကပြောပါတယ်
If we go to temperatures the first thing you can see is there's a lot more brown
ဒီထက်မှာအပူချိန်ကတော့ပြင်းထန်လာပါတယ် October November နဲ့ December လအထိအပူချိန်ကသာမန်ထက်ကိုမြင့်တက်နေပါတယ်ထိုင်းနိုင်ငံမြောက်ပိုင်းလောင်နဲ့အထက်ပိုင်းတိဘက်ကုန်းမြေဘက်မှာပုံမှန်နှင်းတူတွေဖုံးနေပြီးအဲ့ဒီကနေရေတွေစီးဆင်းလာတတ်ပေမဲ့ဒီနှစ်ထက်မှာတော့အဲ့ဒီလိုအခြေအနေမျိုးမတွေ့ရပါဘူးအခုဖြစ်နေတာကမိုးများလွန်းတာပါနင်းတွေမကြဘဲမိုးများပြီးရေတွေပဲစီးဆင်းလာတာဖြစ်ပါတယ်အဒီရေတွေကမဲခေါင်မြေမှာအထက်ပိုင်းကနေအောက်ပိုင်းကိုစီးဆင်းလာပါတယ်ဒါမျိုးကနွေရာသီအစလောက်မှာအထက်ပိုင်းကနင်းထုတွေအကြီးပြောဆင်းလာမှတွေ့ရတတ်တာမျိုးဖြစ်ပါတယ်ထိုင်းနိုင်ငံအရှေ့မြောက်ပိုင်းဘက်မှာကြတော့ဇွန်ဇူလိုင်ဩဂုတ်လကနေဒီဇင်ဘာလအထိအလွန်ခြောက်သွေ့နေတာကိုတွေ့ရပါတယ်ရွှေတရီကန်ဘက်မှာကြတော့ဩဂုတ်နဲ့စက်တင်ဘာလအတွင်းအကြီးအကျယ်ရေကြီးခဲ့တာပါ
နောက်ထပ်ထူးခြားတဲ့ပြောင်းလဲမှုကတော့မိုးဦးမှာမိုးနေပြီးတော့မိုးနှောင်းရောက်မှမိုးတဲထန်လာတာဖြစ်တယ်လို့အယ်လန်ကပြောပါတယ်။ပြီးခဲ့တဲ့နှစ်နဲ့သုံးနှစ်လောက်ကစပြီးတော့အခုလိုမိုးရွာသွန်းမှုပုံစံတွေပြောင်းလာတာဖြစ်တဲ့အတွက်ရေအရင်အမြင့်စီမံခန့်ခွဲသူတွေအနေနဲ့ဒါကိုတတိပြုပြီးတော့ကြိုတင်ပြင်ဆင်မှုတွေလုပ်ဖို့လိုတယ်လို့လည်းသူကထောက်ပြသွားပါတယ်။ Stimson Center အရှေ့တောင်အာရှရေရဌာနညွှန်ကြားရေးမှူး Brian Island ကလည်းကီလိုမီတာ1500ပတ်လည်အကျယ်လောက်ရေလွှမ်းမိုးခဲ့တဲ့အတွက်ဒေသခံလူမှုအသံအဝါကြီးတစ်ခုလုံးအကြီးအကျယ်ထိခဲ့ခဲ့ရတယ်လို့ပြောပါတယ်
။ Come out of the Jinghong Dam from either the Jinghong Dam or upstream dams
ရွှေရီကန်ဘက်မှာရေကြီးပြီးနှစ်ပတ်အကြာမှာဗီယက်နမ်နိုင်ငံတောင်ပိုင်းကိုတိုင်ဖုန်းမုန်တိုင်းရာဂီဝင်ရောက်တိုက်ခတ်ခဲ့တဲ့အတွက်မဲခေါင်မြစ်ဝမ်းကရေတွေထပ်ပြီးဝင်လာပြန်ပါတယ်။သတင်းသုံးပတ်အတွင်းအခုလိုမမျှော်လင့်တဲ့သဘာဝဘေးဒဏ်တွေကြောင့်ဒေသခံတွေရဲ့လူနေမှုဘဝတွေအတော်လေးကိုထိခိုက်ခဲ့ရပါတယ်။ဒါကြောင့်လဲသဘာဝဘေးအရေးပေါ်ကြိုတင်သတိပေးစနစ်တွေပုံမအားကောင်းလာအောင်လုပ်ဖို့အဲ့ဒီလိုဖြစ်လာခဲ့ရင်ဆောင်ရွက်ရမယ့်လုပ်ငန်းစဉ်တွေဆောင်ရွက်ရှောင်ရွက်တွေကိုလူတွေသိစေဖို့ဘလောက်အရေးကြီးသလဲဆိုတာအခုဖြစ်ရကမိမောင်းထူပြလိုက်တာဖြစ်ပါတယ်ကျွန်တော်တို့ကတော့မြေကြီးအတက်ကြကိုစောင့်ကြည့်နေပြီးသတင်းအချက်အလက်တွေကိုထုတ်ပြန်ပေးနေတာဖြစ်ပါတယ
်တရုတ်နိုင်ငံတိဘက်ကုန်းမြေမြေမကနေစတင်စီးဆင်းလာတဲ့မဲခေါင်မြစ်ဟာမြန်မာလောက်ထိုင်းကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတို့ကိုဖြတ်သန်းပြီးတော့တောင်တုပ်ပင်လယ်တွေကိုစီးဝင်ပါတယ်မြစ်တလျှောက်တန်းနဲ့ကြီးတဲ့ဒေသခံတွေဟာငါးဖန်းလုံငန်းနဲ့စိုက်ပျော်ရေးလုပ်ငန်းအတွေ့မဲခေါင်မြစ်ကိုမိခိုးပြီးတော့အသက်မွေးနေကြတာပါဒါပေမဲ့လည်းမဲခေါင်မြစ်ပေါ်မှာရေအားလျက်စစ်ထုတ်လုပ်ဖို့ရေလောင်းတမန်ကြီးတွေတိစောက်လာတာကြောင့်မြစ်ရေစီးဆင်းမှုနဲ့ရေအတက်အကျပြောင်းလဲလာပါတယ် မဲခေါင်မြစ်ပေါ်ကအကြီးဆုံးရေလောင်သမန်ကြီးဖြစ်တဲ့ဇောဒါဒေါမှာလည်း2020ခုနှစ်နောက်ပိုင်းရေဓူပမာဏအများဆုံးတက်လာပြီးတော့ကုဘမီတာ1ဘီလီယံလောက်အထိကိုတက်လာတယ်လို့လည်း brand ကပြောပါတယ်။နွေရာသီရောက်လို့ရေလောင်သမန်ကနေရေတွေလွတ်ချရတဲ့အခါမြောက်ပိုင်းမှာရေကြီးတာမျိုးမဖြစ်အောင်စီမံနိုင်ဖို့နီလန်ရှာဖို့လိုအပ်နေတာကိုလည်းသူကထောက်ပြသွားပါတယ်။
So for the first time since
2023ခုနှစ်တည်းစာရင် 2024 ခုနှစ်အတွင်းမဲခေါင်မြစ်ပေါ်ကရေလောင်သမန်အလုံးရေတွေပြည့်လာပါတယ်။ရေဥစားလူနဲ့ရှားဝမ်အကြီးဆုံးရေလောင်တမန်တွေမှာရေဓူပမာဏ200ရာခိုင်နှုန်းတက်လာပါတယ်။အဲ့ဒီလောက်ထိရေတက်လာတာမျိုးကိုမတွေ့ရတာအတော်ကြာပါပြီ။မဲခေါင်မြင်ဝမ်စောင့်ကြည့်ရေအဖွဲ့ကိုစတင်ခဲ့တဲ့အချိန်ကတည်းကတရုတ်ရဲ့ရေလောင်တမန်တွေမှာစံချိန်တင်အောင်ရေဓူပမာဏအများဆုံးတက်လာတာလည်းဖြစ်ပါတယ်
။မဲခေါင်မြစ်ပေါ်မှာလက်ရှိလဲပတ်နေတဲ့ရေလောင်တမန်12ခုအထိရှိနေပြီးတော့အဲ့ဒီကနေလွှတ်ချလိုက်တဲ့ရေပမာဏအပေါ်မူတည်ပြီးမြေအောက်ပိုင်းနေပြည်သူတွေနဲ့ဂေဟဗေဒစနစ်တွေအပေါ်သက်ရောက်မှုတွေပြောင်းလဲကုန်တာပါ။မြေရေတက်လာရင်ထိခိုက်မှုတွေရှိတဲ့နေတူစိုက်ပျိုးရေးနဲ့ငါးဖက်လုံးကအတွက်အထောက်အကူပြုတာကိုလည်း brand ကထောက်ပြသွားပါတယ်။ရာသီဥတုပြောင်းလဲလာတာကြောင့်ရောယာဂီလိုအင်အားပြင်းတိုက်ဖုန်းမုန်တိုင်းတွေကြောင့်မှမိုးများပြီးတော့နိုင်ငံတွေကိုဖျက်ချောစီးဆင်းနေတဲ့မြစ်တွေမှာလည်းမြေရေတွေမြင့်တက်ပြီးတော့ရေကြီးရေရှမ်းလာပါတယ်။ဒါကြောင့်လဲမြစ်တလျှောက်တန်းနေကြီးတဲ့ပြည်သူတွေရဲ့လူမှုပွားတွေထိခိုက်နှစ်နာကြာရပြီးဒေါ်လာဘီလီယံနဲ့ချီပျက်စီးဆုံးရှုံးခဲ့ရတာပါမြစ်ရဲ့အတက်အကျပေါ်မူတည်ပြီးတော့အတက်မွေဝမ်းကြောင်းပြုတ်နေကြတဲ့ဒေသခံတွေအနေနဲ့လဲအခြေအနေနဲ့သဟဆရာကြအောင်ပြင်ဆင်ထားဖို့လိုသလိုမြောက်ပိုင်းနယ်ပြည်သူတွေမထိခိုက်ရအောင်လို့မြစ်ကြောင်းတလျှောက်ကနိုင်ငံတွေပူးပေါင်းဆောင်ရွက်ဖို့လဲမဲခေါင်မြစ်ဆောင်ကြီးရဲ့အဖွဲ့ကအကြံပြုပါတယ်မဲခေါင်မြစ်အတွင်းစီဝခေယစနစ်တွေဆက်လက်ပြီးတော့ထိန်းသိမ်းထားဖို့ဆိုရင်တော့6တွေ့တဲ့ဒီဇင်ဘာလကနေမတ်လကြားမြစ်ရေတွေပုံမှန်တဖြည်းဖြည်းချင်းတက်လာမှဖြစ်မယ်လို့လည်းသူတေတီတွေကထောက်ပြထားတာပါ2023ခုနှစ်တုန်းကတော့မြစ်ရေတွေအဆမတန်တက်လာတဲ့အတွက်လာအိုနဲ့ကမ္ဘောဒီးယားကတစ်တော်တွေတည်ကုန်ပါတယ်မဲခေါင်မြစ်ဟာရှားပါးလာတဲ့တဘာဝတိုးရင်တိရစ္ဆာန်တွေလည်းရှိပြီးကမ္ဘာမှာစီဝမျိုးစုံမျိုးကွဲတွေကျဆားတဲ့နေရာတစ်ခုလည်းဖြစ်ပါတယ်အမေဆုံးမြစ်ပြီးရင်တော့မဲခေါင်မြစ်ဟာကမ္ဘာပေါ်မှာရေချိုငါးမျိုးစိတ်မျိုးစုံရှိတဲ့မြစ်ဖြစ်တဲ့အပြင် ARR လပိုင်းနဲ့ကျဆားတဲ့တစ်ခုတည်းသောမြစ်လည်းဖြစ်ပါတယ်။ဒါအပြင်မဲခေါင် Giant Catfish လို့ခေါ်တဲ့ပေါင်ချိန်1300အထိလေးတဲ့အရာမှငါးကြီးတွေတွာလာကျဆားနေတဲ့မြစ်ကြီးလည်းဖြစ်ပါတယ်။မဟာမဲခေါင်ဒေသမှာရေအားလျက်စစ်စီမံကိန်းအတွက်တာဓမန်တွေတိဆောက်တာ၊ရာသီဥတုဖောက်ပြန်လာတာ၊တော်ရင်တရိတ်ဆန်တရားဝင်ရောင်းဝယ်ဖောက်ကားတာတွေကြောင့်ဒေတာမျိုးရင်တရိတ်ဆန်တွေလည်းဆုံရှုံလာနေတာဖြစ်ပါတယ်။ဒါကြောင့်လဲမြစ်တလျှောက်ကလူမှုဘဝနဲ့ဇီဝကေယစနစ်တွေထပ်ပြီးတော့မထိခတ်ရအောင်လို့မြစ်ရေစီမံခန့်ခွဲရေးနိုင်ငံဆောင်ပူးပေါင်းဆောင်ရွက်ကြဖို့သူတေတီတွေကတိုက်တွန်းနှိုးဆော်နေကြတာလည်းဖြစ်ပါတယ်။ကျမနံလောပ
ါ။မဲခေါင်မြစ်ပေါ်ကဆယ်တွေရေမြင့်တက်လွန်းနေတာနားလောင်ပြောပြခဲ့တာပါ။အခုတော့သတင်းတွေကတူတာပါ။ရေချီယာမျက်နှာရရွှေပြောင်းသူတွေအကြောင်းပြောထားပါတယ်။ရေချီယာမျက်နှာရရွှေပြောင်းခြေချမှုဟာလူသမိုင်းဖြစ်စဉ်မှာအချိန်နှင့်မျိုးမျိုးကြောင့်နေရွှင့်ပြီးတခြားနိုင်ငံတွေကိုရွှေပြောင်းကြတဲ့အကြောင်းမန်းညိုညိုလင်းပြောပြပေးပါအောင်ခင်ဗျာ
¿Qué más crees que es un paquete de gomita, fe?
Yo no estoy a la melo, papá.
ကိုရဲ့မွေးရမြေမိခင်နိုင်ငံရဲ့စီးပွားရေးလူမှုရေးပညာရေးနိုင်ငံရေးစတဲ့အခြေအနေတရက်ရက်နဲ့အကြောင်းအမျိုးမျိုးတွေကြောင့်မွေးရဇာတိနိုင်ငံကိုစွန့်ခွာပြီးအခွင့်အလမ်းပုံမှုကောင်းမွန်တဲ့လူမှုဘဝတွေငြိမ်းချမ်းနိုင်မဲ့နေရာဒေသတွေကိုတရားဝင်ခရီးလမ်းတွေကပဲဖြစ်ဖြစ်တရားမဝင်ခရီးလမ်းတွေကပဲဖြစ်ဖြစ်ရေချီယာမျက်နှာရှာဖွေရင်းရွှေ့ပြောင်းအခြေချနေထိုင်တတ်ကြပါတယ်ကမ္ဘာလူဦးရေရဲ့ 3.5 ရာခိုင်နှုန်းဟာမိခင်နိုင်ငံကနေတခြားနိုင်ငံတစ်ခုမှာရွှေ့ပြောင်းအခြေချနေထိုင်သူတွေဖြစ်တယ်လို့နိုင်ငံတကာရွှေ့ပြောင်းအခြေချနေထိုင်မှုဆိုင်ရာအဖွဲ့ကြီး IOM ကပြောဆိုထားတာပါအခုလိုရွှေ့ပြောင်းအခြေချနေထိုင်သူတွေနဲ့ပတ်သက်ပြီးကမ္ဘာကုလသမဂ္ဂကလည်းနှစ်စဉ်ဒီဇင်ဘာလ18ရက်နေ့ကိုနိုင်ငံတကာရွှေ့ပြောင်းအခြေချနေထိုင်သူများနေ့အဖြစ်သတ်မှတ်ပေးထားတာပါသူတည်တနာပြုထားတဲ့အချက်လက်တွေအရဆိုရင်ကိုဗစ်ကမ္ဘာကာယောဂါဗီဂျီမကျရောက်မီအချိန်2019ခုနှစ်လွန်အထိကမ္ဘာပေါ်မှာနေရစွန့်ခွာရွှေ့ပြောင်းနေထိုင်ကြသူတွေဟာခန့်မှန်းကြီး282သန်းရှိတယ်လို့ဆိုပါတယ်
ိုင်ငံတစ်ခုကနေတစ်ခုရှေ့ပြောင်းနေထိုင်သူတွေဟာအခြေအနေရပ်တည်မှုပုံစံအမျိုးမျိုးနဲ့ပြောင်းရွှေ့နေထိုင်ကြတာဖြစ်ပြီး Migration Data Portal ဆိုတဲ့အဖွဲ့ကြီးက2020ကနေ2024ကာလတွေအတွင်းလေ့လာထားမှုတွေအရနိုင်ငံတကာမှာရှေ့ပြောင်းနေထိုင်သူပေါင်း283သန်းရှိတယ်လို့ဆိုပါတယ်။ဒီထက်မှာ52ရာခိုင်နှုန်းကအမျိုးသားတွေဖြစ်ပြီး58ရာခိုင်နှုန်းကအမျိုးသမီးတွေဖြစ်ကြပါတယ်။အရွယ်မရောက်သေးတဲ့ကလေးငယ်တွေက73ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်။ဒုက္ခတွေအဖြစ်ရွှေ့ပြောင်းနေရသူတွေနဲ့နိုင်ငံရေးခုံလုံခွင့်နဲ့နေရသူတွေကတော့ကမ္ဘာအနှံ့44သန်းရှိတယ်လို့ဖော်ပြထားတာပါ။ဒီလိုရွှေ့ပြောင်းသွားလာနေထိုင်ကြတဲ့အချိန်ပျောက်ဆုံးနေသူဒါမှမဟုတ်တည်ဆုံးလို့ထင်ရတဲ့သူပေါင်းကတော့10နှစ်အတွင်း9000ကျော်ရှိနေပါတယ်။နိုင်ငံတစ်ခုကနေတစ်ခုပြောင်းရွှေ့အခြေချရင်မိခင်နိုင်ငံရဲ့နိုင်ငံသားအတိအမှတ်ပြုမှုလည်းပြက်ပြဲတခြားနိုင်ငံတစ်ခုရဲ့နိုင်ငံသားအဖြစ်လည်းမရရှိသေးတဲ့နိုင်ငံမဲ့ဖြစ်နေရသူတွေလည်းခက်မှန်းကြီး၄သန်းကျော်ရှိနေပြီးဒီနိုင်ငံမဲ့၄သန်းကျော်ထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံကအများဆုံးဖြစ်ပြီးမြန်မာနိုင်ငံကတော့ဒုတိယအများဆုံးဖြစ်တယ်လို့ IOM ရဲ့အချက်လက်တွေမှာဖော်ပြပါတယ် IOM ရဲ့လေ့လာမှုတွေအရတော့ဒီလိုရွှေ့ပြောင်းနေထိုင်သူတွေအားလုံးတဲကတဝက်ကျော်ဟာဥရောပနဲ့အမေရိကန်ပြည်အောင်စုကနေဒါစတဲ့နိုင်ငံတွေမှာနေထိုင်ကြတာပါအကြောင်းမျိုးမျိုးနဲ့ရွှေ့ပြောင်းလာတဲ့သူတွေကိုအများဆုံးလက်ခံထားတဲ့နိုင်ငံကတော့အမေရိကန်ပြည်အောင်စုဖြစ်ပါတယ်အမေရိကန်ပြည်အောင်စုမှာတခြားနိုင်ငံမှာမွေးဖွားပြီးလာရောက်အခြေချနေထိုင်ကြသူပေါင်း48သန်းကျော်ရှိပါတယ်မက္ကဆီကိုကျူဘာတရုတ်နဲ့အိန္ဒိယနိုင်ငံသားတွေကအများဆုံးလာရောက်နေထိုင်ကြတာပါအမေရိကန်ပြည်အောင်စုပြီးရင်ရွှေ့ပြောင်းလာသူတွေအများဆုံးရှိတဲ့တခြားနိုင်ငံတွေကတော့ကနေဒါ ဆော်ဒီအာရေဗျာ UK UAE ပြင်သစ်ဂျာမနီဩစတြေးလျစပိန်နဲ့ရုရှားနိုင်ငံတွေပဲဖြစ်ကြပါတယ်စီးပွားရေးပိုပြီးကောင်းမွန်ဖို့ဝင်ငွေကောင်းတဲ့အလုပ်ကံရရှိဖို့ပညာသင်ကြားဖို့မိသားစုနဲ့ပြန်လည်တွေ့ဆုံနိုင်ဖို့ဆိုတဲ့အချက်တည်းအပါအဝင်အကြောင်းအမျိုးမျိုးနဲ့ကို့မွေးဖွားရာနိုင်ငံကနေတခြားပို့ပြီးအခွင့်အရေးသာတဲ့နိုင်ငံတွေကိုပြောင်းရွှေ့နေထိုင်သူတွေထဲမှာအိန္ဒိယနိုင်ငံသားတွေကကမ္ဘာပေါ်မှာအများဆုံးဖြစ်ပါတယ်။နောက်ဆုံးရယူထားတဲ့စီးရင်တွေအရတော့အိန္ဒိယနိုင်ငံသား18သန်းခွဲကျော်ဟာတခြားနိုင်ငံတွေကိုရွှေ့ပြောင်းနေထိုင်ကြပါတယ်။အိန္ဒိယပြီးရင်တော့မက္ကဆီကိုရုရှားတရုတ်ဘင်္ဂလားဒေ့ရှ်ဆီးရီးယားပါကစ္စတန်ယူကရိန်းဖိလစ်ပိုင်နဲ့အာဖဂန်နစ္စတန်နိုင်ငံတွေကနိုင်ငံသားတွေဟာတခြားနိုင်ငံတွေကိုရွှေ့ပြောင်းနေထိုင်မှုအများဆုံးဖြစ်ကြပါတယ
်ရှင်။ရှီဂျီအမျက်နေရာရွှေ့ပြောင်းနေထိုင်သူတွေကြောင့်မညညိုလင်းပြောပြပေးကြတာပါ။အခုတော့ VO ရဲ့စနေညအစီအစဉ်နဲ့ဆက်မသက်ခင်သတင်းချင်းချုပ်ကိုစောမှုကြောင့်ပြောပြပေးပါအောင်ခင်ဗျာ။
အမေရိကန်ပြည်ထောင်စုမှရေတိုအသုံးစရိတ်ကိုလွတ်တော်ကတောက်ကြနေနောက်ပိုင်းမှာအတည်ပြုနိုင်ခဲ့တာကြောင့်အစိုးရလုပ်ငန်းတွေယာယီရပ်ဆိုင်းမဲ့အခြေအနေကနေရှောင်ရှားနိုင်ခဲ့ပါတယ်။လွတ်တော်နေရာလုံးမှာတောက်ကြနေကအတည်ပြုနိုင်လိုက်တဲ့အသုံးစရိတ်ဥပဒေအရပြည်ထောင်စုအစိုးရလုပ်ငန်းတွေမက်လာအထိလက်ပတ်သွားနိုင်မှာဖြစ်တယ်လို့အရေးပေါ်ကယ်ဆယ်ရေးအတွက်ဒေါ်လာဘီလီယံ100နဲ့လေယာစိုက်ပျိုးရေးကဏ္ဍအတွက်ထောက်ပံ့ဖို့10ဘီလီယံတို့ကိုသုံးစွဲခွင့်ပြုထားပါတယ်။ယေမန်နိုင်ငံဘက်ကနေပြစ်လွှတ်လိုက်တဲ့ဒုံးကျည်ဒဇင်ဟာအစ္စရေးနိုင်ငံမြို့တော်တယ်လီဗီကိုကြားရောက်ပေါက်ခွဲခဲ့လို့လူ16ဦးထက်မနည်းဒဏ်ရာရရှိခဲ့ပါတယ်။ယေမန်ခြေဆိုင်ဟူသီတပုံတွေကတော့အစ္စရေးဘက်ဆက်စစ်ပစ်မှတ်တွေကိုပယ်ထိန်တုံးနဲ့ပစ်ခတ်တာလို့ထုတ်ပေါ်ပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုမှာခရစ်စမတ်နဲ့နှစ်သစ်ကူအားလိုက်ရဲ့ကာလအတွင်းခီးသွွားသူစံချိန်တင်မြင့်တက်နိုင်ပြီး2019ခုနှစ်ကထက်ပိုများနိုင်တယ်လို့ခရီးသွားတဲ့တရုတ်ပို့ဆောင်ရေးဌာနတွေကထုတ်ပြန်ပြောဆိုထားပါတယ်။ဒီကနေ့စနေနေ့ကနေလာမယ့်နှစ်တကူနေ့အထိနေထိုင်ရာနေရာကနေအနည်းဆုံးမိုင်50အထက်အဝေးကိုခရီးသွားမဲ့သူဟာ119သန်းကျော်လောက်ရှိတယ်လို့ကုန်းလန်းပို့ဆောင်ရေးဌာနတစ်ခုပြည့်ဖြစ်တဲ့ A3 ကုမ္ပဏီကပြောဆိုထားပါတယ်။ဂျာမနီနိုင်ငံမှာ9ရောက်တဲ့မနေ့သေဆုံးခဲ့ရတဲ့မက်ဒီဘတ်မြို့ကခရစ်စမတ်ဈေးပွဲတော်ကိုဝန်ကြီးချုပ် Olaf Scholz ကဒီကနေ့တွားရောက်ကြည့်ရှုခဲ့ပါတယ်
။ကျေးဇူးပါကိုစောမိုးကျော်ရေအခုလိုသတင်းချင်းချုပ်ပြီးမှတော့ VO ရဲ့စနေညအစီအစဉ်လေးဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်မှာစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့ Robert Basil ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမမ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောရရှင်များလည်းတကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းနဲ့အိတ်ဆက်အနားယူနေတဲ့ညဖြစ်ကြပါစေခင်ဗျာ။Thank you.
This program has come.